Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American တန်ကနေနိုမ5ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းလုံးမီတာ31 32 51နဲ့လိုင်းလံမီတာ190လို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီ။အခုတော့နောက်ဆုံးရသတင်းတွေကိုကျွန်တော်ရန်နိုင်ကအကြေညာပေးသွားမှာဖြစ်ပါတယ်ခင်ဗျာ။မေဂန်သမားရွေးကောက်ပွဲမှာအကျိနဲ့ဖြစ်နေတဲ့ Wisconsin နဲ့ Michigan ပြည်နယ်တွေမှာဒုသမဟောင်း Joe Biden အနိုင်ရတယ်လို့ American သတင်းမီဒီယာတွေကပုံထိုးနေမှာဖော်ပြလိုက်ပါတယ်။ဒါကြောင့် Joe Biden ဟာသမားရွေးကောက်ပွဲမှာအနိုင်ရဖို့အတွက်နည်းနည်းပဲလိုပါတော့တယ်
။ I'm not here to declare that we've won. But I am here to report
ကျွန်တော်အနေနဲ့ဒီကိုလာခဲ့တာကျွန်တော်အနိုင်ရအောင်ကြေညာဖို့အတွက်မဟုတ်ပါဘူး။ဒါပေမဲ့ Mary အားလုံးရေးတွက်ပြီးသွားချိန်မှာတော့ကျွန်တော်တို့အနိုင်ရမယ်ဆိုတာယုံကြည်ကြောင်းပြောဖို့အတွက်လာခဲ့တာဖြစ်တယ်ဆိုပြီးတော့ဂျိုးဘိုင်ဒန်ကမနေ့နေ့လယ်ပိုင်းကပြောသွားတာဖြစ်ပါတယ်။အမေရိကန်သမ္မတအဖြစ်ရွေးချယ်ခံဖို့အတွက်ကိုယ်စားလှယ်မဲ290လိုအပ်တာဖြစ်ပြီးတော့ဂျိုးဘိုင်ဒန်ဟာမနေ့ကတော့ Wisconsin နဲ့ Michigan ပြည်နယ်တွေကိုအနိုင်ရလိုက်တဲ့အတွက်ကိုယ်စားလှယ်မဲ253ပဲရထားပြီးတော့သမ္မတ Donald Trump ကတော့213ပဲရထားပါတယ်။အခုခါမှာတော့အမေရိကန်အရှေ့ဘက်ခြမ်းက Pennsylvania, North Carolina နဲ့ Georgia ပြည်နယ်တွေနဲ့နောက်ဘက်ခြမ်းက Arizona နဲ့ Nevada ပြည်နယ်တွေမှာအကျိနဲ့ဖြစ်နေပြီးဘသူအနိုင်ရတယ်ဆိုတာကိုအခုချိန်ထိကြီးညာနိုင်ခြင်းမရှိသေးပဲမဲတွေရေးတွက်နေတုန်းပဲဖြစ်ပါတယ်ခင်ဗျာ။အင်္ဂါနေ့ကကျင်းပခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာအကျိနဲ့ဖြစ်ပြီးနောက်တစ်ကြိမ်ထပ်ရွေးခံဖို့မတိမကြာဖြစ်နေချိန်မှာပဲ American သမ္မတ Donald Trump ဘက်ကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးတော့ဥပဒေကြောင်းအရတရားစွဲဆိုဖို့လှုံ့ဆော်လိုက်ပါတယ်
။ We want all voting to stop.We don't want them to find any
ကျွန်တော်တို့အမေရိကန်တရားရုံးချုပ်ကိုတတ်မှာပါကျွန်တော်တို့အနေနဲ့မဲပေးတာတွေအားလုံးကိုရပ်တန့်စေချင်ပါတယ်မနက်၄နာရီချိန်မှာနောက်ထပ်မဲတွေထပ်ပြီးတော့ရောက်လာတာကိုကျွန်တော်တို့မလိုချင်ပါဘူးဆိုပြီးတော့ကျွန်တော် Trump ကပြောသွားတာဖြစ်ပါတယ်ရွေးကောက်ပွဲအနိုင်ရှုံးကိုဆုံးဖြတ်ပေးမဲ့အကျိနဲ့ဖြစ်နေတဲ့ Georgia, Michigan နဲ့ Pennsylvania ပြည်နယ်၃ခုမှာစားတိုက်ကနေပို့တဲ့မဲတွေအပေါ်ကင်တွယ်ဆောင်ရွက်တာတွေနဲ့ပတ်သက်ပြီးတော့ကျွန်တော် Trump ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကတရားစွဲဆိုဖို့လှုံ့ဆော်လိုက်တာပါဒါပြင် Wisconsin ပြည်နယ်ကမဲတွေကိုပြန်ရည်တွက်ဖို့ကိုလည်းသမ္မတ Trump ဘက်ကတောင်းဆိုလိုက်ပါတယ်။သမ္မတ Trump ဟာအစောပိုင်းတုန်းကတော့အဲ့ဒီပြည်နယ်မှာအသာရနေပေမဲ့နောက်ပိုင်းမှာတော့ Joe Biden ကမဲရည်တွက်အနည်းငယ်နဲ့ပြန်အသာရပြီးတော့အဲ့မှာနိုင်သွားတာဖြစ်ပါတယ်။ American မှာ virus ကူးစက်မှုတွေကြောင့်လူသန်းပေါင်းများစွာဟာခုနှစ်မှာတော့မဲတွေကိုစားလိုက်ကနေပေးပို့တာတွေချိုးတင်မဲပေးတာတွေကိုလုပ်ခဲ့ကြပါတယ်။အဲ့ဒီမဲတွေဟာထောက်ထားတွေမရှိတာကြောင့်မဲမတော်မှုတွေကိုဖြစ်စေသလိုဒီမိုကရက်တစ်ပါတီသမ္မတလောင်း Joe Biden ကိုလည်းအသာရလာစေနိုင်တယ်ဆိုပြီးတော့သမ္မတ Trump ကတားဆီးဖို့လုပ်နေတာဖြစ်ပါတယ်ခင်ဗျာ။ American သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေပေးထားတဲ့မဲတွေအားလုံးကိုအပြည့်အဝရေးတွက်ဖို့မြို့အတော်များများမှလူတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။အချိန်တည်းမှာပဲသမ္မတ Trump ကိုထောက်ခံတဲ့သူတချို့ကလည်း Michigan ပြည်နယ်နဲ့ Arizona ပြည်နယ်တွေကမဲရည်တွက်တဲ့နေရာတွေအပြင်ဘက်မှာစုဝေးဆန္ဒပြတာတွေရှိခဲ့ပါတယ်။ညောင်မြို့မှာလည်းဆန္ဒပြပွဲတွေငြင်းငြမ်းစွာဖြစ်ပွားခဲ့ပေမဲ့နောက်ပိုင်းမှာတော့ဆန္ဒပြတဲ့သူတချို့ကမိုက်ပုံးတွေကိုမီးရှို့တာရဲတပ်ဖွဲ့ဝင်တွေနဲ့ထိတိုက်တွေ့တာတွေကြောင့်လူဒါဇင်ပေါင်းများစွာကိုဖမ်းဆီးလိုက်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ဒါပြင် Chicago, Los Angeles, Seattle, Houston, Pittsburgh, Minneapolis နဲ့ San Diego မြို့တွေမှာလည်းကြီးတဲ့ဆန္ဒပြတာတွေရှိခဲ့ပါတယ်။ဆန္ဒပြတဲ့သူတွေကမဲရီအားလုံးကိုရေးတွက်ဖို့တောင်းဆိုခဲ့ကြတဲ့အပြင်လူမျိုးရေးတန်းတို့ညီမျှမှုရှိဖို့အတွက်ကိုလည်းတောင်းဆိုခဲ့ကြပါတယ်။ Oregon ပြည်နယ် Portland မြို့မှာတော့ဆန္ဒပြပွဲတွေကိုအထူးကြုံအဖြစ်ကြီးညာပြီးရဲတပ်ဖွဲ့ကဖမ်းဆီးမှုရှိခဲ့သလိုပြည်နယ်အုပ်ချုပ်ရေးမှူး Kate Brown ကလည်းနိုင်ငံတော်အရတပ်ဖွဲ့ကိုခေါ်ယူလိုက်ပါတယ်။သမ္မတ Trump ကိုထောက်ခံတဲ့သူတွေကလည်း Detroit နဲ့ Michigan မြို့တွေကမဲရီတွက်တဲ့နေရာတွေကိုသွားပြီးတော့မဲရီတက်တာတွေကိုရပ်တန့်ဖို့တောင်းဆိုခဲ့ပါတယ်။အဲ့နောက် Arizona ပြည်နယ် Phoenix မြို့မှာလည်းသမ္မတ Trump ကိုထောက်ခံသူတွေကမဲရီတက်တဲ့နေရာအပြင်ဘက်မှာတွားရောက်စုဝေးပြီးတော့ဆန္ဒပြခဲ့ကြပါတယ်ခင်ဗျာ American သမ္မတရွေးကောက်ပွဲမှာဘယ်သူနိုင်လဲဆိုတာဟိုတူးနေ့အထိအပြေမထွက်သေးချိန်မှာပဲ Twitter နဲ့ Facebook ကုမ္ပဏီတွေကလည်းရွေးကောက်ပွဲနဲ့ပတ်သက်ပြီးအထင်မြင်လွဲမှားတာတွေလှည့်စားတာတွေဖြစ်စေနိုင်တဲ့ထင်ရှားတဲ့ Republican နဲ့ Democrat တွေရဲ့ပြောဆိုချက်တွေပေါ်မှာသတိပေးတဲ့လှုံ့ဆော်ချက်အစ်စ်တွေကိုစတင်လိုက်ပါတယ်Twitter ကုမ္ပဏီကဗုဒ္ဓဦးနေ့နေ့လယ်ပိုင်းကစပြီးတော့ရေကောက်ပွဲနဲ့လုံခြုံရေးသတင်းအချက်အလက်နဲ့ဆိုင်တဲ့သမ္မတ Trump ရဲ့ post ၄ခုမှာတတိပေးချက်တွေတွဲပြီးတော့ကန့်သတ်လိုက်ပါတယ်။အဲဒီ post တွေကတစ်ခုမှာတော့သမ္မတ Trump ကရေကောက်ပွဲတောင်းဝန်ရှိသူတွေဟာမဲရီတွက်မှုနဲ့ပတ်သက်ပြီးမမမကန်လုပ်တယ်ဆိုပြီးတော့ဆွဆွဲထားတာပါ။ရေကောက်ပွဲတောင်းဝန်ရှိသူတွေဟာ Pennsylvania ပြည်နယ်မှာအသာရထားတဲ့မဲငါးသိန်းပျောက်သွားအောင်လုပ်နေကြပြီး Michigan နဲ့တခြားနေရာတွေမှာလည်းလုပ်နေကြတယ်လို့သမ္မတ Trump က Twitter ကနေရေးပါတယ်။Twitter ကတော့သမ္မတ Trump ရဲ့အဲ့ဒီလိုရေးတာကို ဒီမှာဖော်ပြထားတာတွေတချို့ဒါမှမဟုတ်အားလုံးဟာအငင်းပွားစရာတွေဖြစ်နေပြီးရွေးကောက်ပွဲဒါမှမဟုတ်နိုင်ငံသားတွေရဲ့တခြားလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးအထင်မြင်လွဲအောင်လဲစားဖော်ပြတာဖြစ်နိုင်တယ်ဆိုပြီးတော့သတိပေးထားပါတယ်။ Facebook ကုမ္ပဏီကလည်းမဲတွေကိုရေတွက်နေသေးဖြစ်ကြောင်းနဲ့မတူနိုင်တဲ့ဆိုတာကိုမကြေညာသေးကြောင်းသူတို့ရဲ့ Facebook နဲ့ Instagram စာမျက်နှာတွေမှာအသိပေးထားပါတယ်။အဲ့လိုအသိပေးချက်တွေကိုနှစ်ဖက်စလုံးမှာဖော်ပြထားတာဖြစ်တယ်လို့လည်း Facebook ကပြောပါတယ်ခင်ဗျာ။
တဲ့တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာ highlight မီတာ190 kHz 1505တို့ကနေထုတ်လွှင့်တင်နေပါတယ်ရှင
်။တင်တော်ဝင်းမင်ပါကျတော်ရင်းညာပိုင်းဗီယိုအမေရိကန်တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါတယ်။ကမ္ဘာကိုဗစ်ထိတ်ဆုံးအမေရိကန်နိုင်ငံမှာပထမဆုံးစံချိန်တင်ပိုးတွေ့သူသစ်ဗုဒ္ဓဟူးနေ့တနေ့တည်းမှာတသိန်းကျော်ခဲ့တယ်လို့ Atlantic Magazine ရဲ့ကိုဗစ်စောင့်ကြည့်ရေးအစီအစဉ်အဖွဲ့ကဆိုလိုက်ပါတယ်။အမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေပြန်တက်လာနေတာကိုအထူးသဖြင့်နိုင်ငံအနောက်လယ်ပိုင်းနောက်နိုင်ငံအလယ်ပိုင်းနဲ့အနောက်ပိုင်းဒေသတွေကြဲကြဲပြန့်ပြန့်ပါတဲ့Great Plains ကကြီးမားတဲ့လွင်ပြင်ဒေသတွေတစ်ချောင်းမှာတွေ့ကြုံနေရပါတယ်။ဒါအပြင်အမေရိကန်နိုင်ငံတလွာဆေးရုံတင်ထားရသူပေါင်းကလည်းနှစ်ရက်ဆက်တိုက်ဖြစ်မနေ့ဗိုလ်တူးနေမှာ 9,000 ကျော်ရှိနေကြောင်းဒီကိုဗစ်စောင့်ကြည့်အစီအစဉ်ကမှတ်တမ်းတင်ထားပါတယ်။ဒီကမ္ဘာကယောဂကြီးဥရောပတလွာမှာလည်းဒုတိယလှိုင်းဖြစ်ပြန်ဖြစ်လာနေချိန်မှာအရင်အသေးအံဖြစ်ခဲ့တဲ့အီတလီမှာဝန်ကြီးချုပ်ဂက်စပရီကွန်တေကကိုဗစ်ကောင်းပြန်မထောင်အောင်ထိန်းနိုင်ရေးကတ္တမှုအမျိုးမျိုးပါတဲ့အဆင့်30စနစ်တစ်ကိုကြီးညာလိုက်ပါတယ်ဒီစနစ်အရအီတလီကဒေတာပေါင်း20ကို3ပိုင်းခွဲကကတ္တမှုအရအများဆုံးဖြစ်အနီရောင်နောက်အလေလက်လိမ္မော်ရောင်နဲ့အနည်းဆုံးဖြစ်အဝါရောင်စုံတွေကိုခွဲခြားသတ်မှတ်လိုက်ပါတယ်အနီရောင်သတ်မှတ်ထားတဲ့ဒေတာတွေမှာနိုင်ငံမြောက်ပိုင်းဒေတာတွေဖြစ်တဲ့လွန်ပါတီနောက်ပိုင်းမော့နဲ့ဗီလာတီအီရိုစတာအပြင်တောင်ပိုင်းကကလာဘရီယာဒေတာတို့ပါဝင်ကဒီကလူတွေအနေနဲ့အလုံးနဲ့ကျန်းမာရေးကလွဲလို့အိမ်အပြင်ထွက်ခွင့်မဖြစ်ပါဘူးခင်ဗျာ။အာရှကိုဗစ်ထိတ်ဆုံးအိန္ဒိယမှာလည်းကိုဗစ်ပိုးတွေ့သူသစ် 9,000 ကျော်အဆင့်ကိုဒီနေ့ပြန်ကျက်လာကမြို့တော်နယူးဒေလီမှာကူးစက်သူသစ် 9,000 နီးပါးနဲ့ကူးစက်မှုပြန်များလာနေပါတယ်။အိန္ဒိယကျန်းမာရေးဝန်ကြီးဌာနထုတ်ပြန်ချက်အရပြီးခဲ့တဲ့24နှစ်အတွင်းနောက်ထပ်လူပေါင်း900ကျော်သေဆုံးခဲ့ရပြီးသေဆုံးသူပေါင်းစုစုပေါင်း 132,500 နီးပါးရောက်သွားကပိုးထွေသူပေါင်းကလည်း 8.3 တန်းဖြစ်ကမ္ဘာမှာဒုတိယအများဆုံးဆက်ဖြစ်နေပါတယ်။မြို့တော်နယူးဒေလီမှာလွန်ခဲ့တဲ့24နှစ်အတွင်းပိုးထွေသူသစ် 6,842 ဦးရှိကလက်ရှိစုစုပေါင်းပိုးရှိနေတဲ့သူ 38,000 ရှိနေတာမို့စိုးရိမ်မှုတွေဖြစ်နေချိန်မှာကျန်းမာရေးဝန်ကြီးဌာနကလည်းပွဲတော်ရဲ့အတွင်းဈေးဝယ်သူတွေစီကားခဲ့တာကြောင့်လို့အခုလိုတက်လာတာကိုရှင်းပြပါတယ်။ဒါကြောင့်ကျန်းမာရေးဝန်ကြီးဌာနကပဲဒီပွဲတော်အတွင်းဈေးဝယ်သူတွေခုလိုဆက်စီကားနေရင်နောက်ထပ်ပိုဆိုးလာနိုင်တယ်လို့သတိပေးထားချိန်မှာကျန်းမာရေးကြံ့ကျင်သူတွေကလည်းအပူချိန်ကျကာအေးလိုက်ဝင်လာတော့မှနဲ့လေတုညဉ့်ညံ့မှုပိုဆိုးလာနိုင်တာတွေတိုက်ဆိုင်နေတာမို့ကူးစက်မှုတွေထပ်ဆိုးလာမှာကိုစိုးရိမ်နေကြပါတယ်အခုလိုအချိန်မှာကမ္ဘောဒီးယားနိုင်ငံမှာတော့ဝန်ကြီးချုပ်ဟွန်ဆန်နဲ့ဝန်ကြီးလေးပါးနဲ့တွေ့ခဲ့တဲ့ဟန်ဂေရီနိုင်ငံသားရဲ့ဝန်ကြီးမှာအဲ့ဒီနေ့နောက်ပိုင်းမှာပဲကိုဗစ်ပိုးတွေ့ခဲ့လို့အခုတော့ဒီနေ့သူတို့အားလုံးကွာရန်တင်းသွားလာကန့်သတ်နေထိုင်လိုက်ရပါတယ်ဒါပေမဲ့ဝန်ကြီးချုပ်ဟွန်ဆန်ကတော့စစ်စစ်ပြီးပိုးမတွေ့ဘူးကျန်းမာရေးဝန်ကြီးဌာနလမ်းညွှန်ချက်တွေလိုက်နာပြီး14ရက်ကွာရန်တင်းဝင်ကမိသားစုနဲ့ပါခွဲနေပြီးအပြင်ပွဲတွေမတက်နိုင်တော့ဘူးလို့သူ့ Facebook မှာတင်ထားပါဗျ။တီရီလင်ကာမှာတော့ကိုဗစ်အဆူလေးတွေအထယ်ကျုပ်ဆက်ယုံတွေကတဆင့်ဒုတိယလှိုင်းဖြစ်ပြန့်နှံ့လာနေပေမဲ့နေစားနဲ့လုပ်ငန်းငယ်တွေဒုက္ခရောက်လာတာကြောင့်လက်ရှိကန့်သတ်မှုတွေကိုဖြေလျှော့ရမယ်လူတွေကိုတာဝန်ကိုယူကြပါလို့ကိုဗစ်ဥဆောင်အဖွဲ့ကဆိုလိုက်ပါတယ်ခင်ဗျာ။ဘရာဇီးနိုင်ငံမှာတော့သမ္မတဂျေရာဘော်ဆိုနာရိုရဲ့သားဖလေဗီယိုကိုသူလွှတ်တော်မှဖြစ်စဉ်လက်စားခဲ့မှုနဲ့တရားရုံးကအမှုဖွင့်လိုက်ပါပြီ။ရီယိုဒီဂျနဲရိုပြည်နယ်ဆိုရရှိနေတဲ့ကဖလေဗီယိုဘော်ဆိုနာရိုအနေနဲ့ရန်ပုံငွေအလွဲသုံးစားလုပ်မှုငွေချေးခွာချမှုရာဇဝတ်ကိုင်းတွေတည်ထောင်မှုတွေ2000ကနေ2018ခုနှစ်အတွင်းလုပ်ခဲ့တာတွေအတွက်တရားစွဲလိုက်တာပါ။ဒီကာလအတွင်းရီယိုဒီဂျနဲရိုပြည်နယ်လွှတ်တော်မှဖြစ်သူ့အနေနဲ့လောက်ကဝန်တန်းတွေလက်စားတွေကငွေတွေကိုထွက်ယူသုံးစွဲခဲ့တယ်လို့ဆက်ဆွဲထားပါတယ်။ ဒီမှုမှာဖလေဗီယိုနဲ့နောက်ထပ်16ရက်ကိုတရားစွဲထားရမှာသူ့အရင်ကာမောင်းသူဒက်ဗရီရှီယိုကွီရော့စ်လည်းပါဝင်ပါတယ်ဒီမှုစုံစမ်းစစ်ဆေးသူတွေအနေနဲ့2018ခုနှစ်တုန်းကစီးရင်စစ်မှတ်တမ်းမှာပုံမှန်မဟုတ်တဲ့သိန်းနဲ့ချီတဲ့ဒေါ်လာငွေတွေအလွှဲအပြောင်းလုပ်တာကိုသွားတွေ့ခဲ့ပြီးဒီကိစ္စကိုစတင်စုံစမ်းခဲ့တာပါဖလေဗီယိုဘက်ကတော့အခုလိုမှားရတဲ့ခုမှမလုပ်ခဲ့ဘူးလို့သူ့ရဲ့ internet instagram မှာရေးသားထားပါတယ်ခင်ဗျာအမေရိကန်သမ္မတရွေးကောက်ပွဲမေယာလက်တွေကိုပြည်내များစွာမှာဆက်ရည်နေရတော့မှာကမ္ဘာစတော့ဈေးကွက်ကတော့ပိုတက်လာနေစေဖြစ်ပါတယ်အမေရိကန်နိုင်ငံမှာ Dow Jones ပြည်မြအညွန်ကိန်းနဲ့ S&P 500အညွန်ကိန်းတွေအပါအဝင်အဓိကအညွန်ကိန်းတွေအရမနေ့နေ့လယ်ပိုင်းမှာ200ခန့်လုံးနီးပါးမြင့်တက်လာခဲ့ပါတယ်ဥရောပဈေးကွက်ဘက်မှာလည်းဒီချိန်ရဲ့ FTSE 100အညွန်ကိန်းက1.6%ခန့်လုံးအတက်နဲ့ဈေးပိတ်သွားခဲ့ကဂျာမနီရဲ့ DAX အညွန်ကိန်းကလည်း 1.95% အတက်နဲ့ဈေးပိတ်ပြီးပြင်သစ်ရဲ့ CAC DAX 40ဈေးကွက်မှာလည်း 2.44% အတက်နဲ့အခိုင်အမာဈေးပိတ်သွားခဲ့ပါတယ်။အာရှဈေးကွက်တွေဘက်မှာလည်းအမေရိကန်သမ္မတရွေးကောက်ပွဲမတည်မငြိမ်ဖြစ်နေပေမဲ့ဒီ Stock Share ဈေးကွက်တွေခိုင်ခိုင်မာမာဆက်တက်နေပါတယ်။ဂျပန်ညွန်ကိန်း Nikkei က 1.8% တက်လာပြီးရှန်ဟိုင်းညွန်ကိန်းကတော့3.1%တက်ကတောင်ကိုရီးယားရဲ့ကော့စပီညွန်ကိန်းကလည်း3.6%ခန့်မြင့်လာပြီးထိုင်ဝမ်ညွန်ကိန်းက100ခန့်တက်လာပါတယ်။ဒါပေမဲ့အမေရိကန်ဈေးကွက်တွေကတော့အပြိုင်ဆိုင်ပြင်းထန်ပြီးရလဒ်မထွက်နိုင်သေးတဲ့ရွေးကောက်ပွဲနိုင်ငံရေးမတည်မငြိမ်မှုတွေကြောင့်ဒီကုန်သွယ်မှုအပတ်ထဲမှာပဲထိခိုက်မှုရှိလာနိုင်ပါတယ်ခင်ဗျာ။စတာရင်းညသတင်းတွေကိုကိုရနေနဲ့ကျွန်တော်ဝင်းမင်းပြောပြခဲ့တာပါ။အခုချိန်ကစပြီး VO ရဲ့စိတ်ဝင်စားစရာသတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
။နိုဝင်ဘာလ3ရက်နေ့ကကျင်းပခဲ့တဲ့အမေရိကန်ရွေးကောက်ပွဲရလဒ်တွေရေတွက်တာကိုစောင့်စားနေချိန်မှာမဲပေးခဲ့ကြတဲ့အမေရိကန်ပြည်သူတွေရဲ့အမြင်သဘောထားကိုကျွန်တော်ငြိမ်းချမ်းကစူးစီးတင်ပြလိုက်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲရလဒ်တွေဟာမဲယုံပိတ်ပြီးတာနဲ့ညာရင်းချင်းတိရလေရှိပေမဲ့လည်း2020ခုနှစ်မှာတော့ကယောဂါကြောင့်ဂျိုတင်မဲပေးသူတွေစားရိုက်ကမဲပေးသူတွေများပြားခဲ့ပြီးရလတ်ဟာလည်းကြန့်ကြာခဲ့ပါတယ်။ရွေးကောက်ပွဲတွေဟာပြည်내အလိုက်တာဝန်ရှိသူတွေကဦးစီးလှုပ်ဆောင်တာကြောင့်တပြည်내စည်းကမ်းတစ်မျိုးစီဖြစ်ပါတယ်လို့ဗာဂျီးနီးယားပြည်내ကရွေးကောက်ပွဲတာဝန်ရှိသူ Gary Scott ကပြောပါတယ်
။ I have some partial results.
ကျွန်တော်တို့ဒီနေ့မှာတော့ရလတ်တစ်စိတ်တစ်ပိုင်းရှိနိုင်ပါတယ်။နောက်ဆုံးရလတ်ကတော့ရမှာမဟုတ်သေးပါဘူး။ဘာလို့လဲဆိုတော့လူတွေအနေနဲ့တောက်ကြနေအထိသူတို့ရဲ့မဲတွေကျွန်တော်တို့စီကိုပို့နိုင်ပါသေးတယ်လို့ပြောသွားတာပါအမေရိကန်တန်းတရာကျော်လောက်ဟာရွေးကောက်ပွဲမတိုင်ခင်ဂျိုတင်မဲနဲ့စာရိုက်ကမဲတွေပေးခဲ့ကြပါတယ်ဇနပြမှုတွေဖြစ်ပွားဖို့တာဆူနေချိန်ကယောဂါကာလာကြီးအတွင်းမှာလူတန်းပေါင်းများစွာကလည်းရွေးကောက်ပွဲနေ့မှာမဲပေးခဲ့ကြပါတယ်ရွေးကောက်ပွဲနေ့မှာမဲပေးခဲ့တဲ့အာတာကိုဟန်က
I'm very optimistic that things will go smoothly.
American ma khai ma a kaung bi de cha pyin sin tha de democracy a phwe si rue shi ni da chaung a ya ya a se phit me lo a kaung myin ne a chaung pyo twa da ba. Lu mya su we nai ne niya re phaya chaung ni ne a khu di Los Angeles myo ma shi de bali ma ba. Lu re me pe kae ja ba de.
It's important that we exercise our right to vote because
ကျမတို့အခွင့်အရေးဖြစ်တဲ့မဲပေးခွင့်ကိုသုံးရပါမယ်။ဘာလို့လဲဆိုတော့ဖြစ်ပျက်နေတာတွေအတွက်ကျမတို့အတန်ကိုဖော်ပြတာဖြစ်တယ်လို့ဖြစ်နေတာတွေကိုမကြိုက်ဘူးဆိုရင်မဲပေးပြီးပြောင်းလဲဖို့အခွင့်အလမ်းဖြစ်တာကြောင့်လို့ပြောသွားတာပါ။အခုရွေးကောက်ပွဲဟာအရေးကြီးတဲ့ရွေးကောက်ပွဲဖြစ်ပြီးတော့ကယ်လီဖိုးနီးယားကမဲဆန္ဒရှင်တဦးဖြစ်တဲ့ကေဗင်ကတော့တိုင်းပြည်ကသွားနေတဲ့လမ်းကြောင်းမှန်တယ်လို့ပြောပါတယ်။
I'm here to vote to make America great again.
American ကိုကြီးမြတ်တဲ့တိုင်းပြည်ပြန်ဖြစ်အောင်မဲလာပေးတာပါ။ကျွန်တော်တို့တိုင်းပြည်ကိုဥဆောင်မဲ့သူကိုလာရွေးတာဖြစ်ပြီးတိုင်းပြည်ကိုတတ်နိုင်သလောက်လှုပ်ပေးတာပါလို့ပြောသွားတာပါ။ဒါပေမဲ့လည်းရွေးကောက်ပွဲရလဒ်ကတိတ်မကွာဘူးဆိုရင်ကိုယ်စားလှယ်လောင်းတွေနဲ့မဲဆန္ဒရှင်တွေကလက်မခံမှာစိုးရိမ်နေတဲ့ Megan Thomas တို့လိုမဲဆန္ဒရှင်တွေလည်းရှိပါသေးတယ
်။ I think that ultimately the country
ဘလို့ရလဒ်ပဲထွက်လာထွက်လာတိုင်းပြည်အနေနဲ့လက်ခံပြီးစည်းလုံးဖို့လိုပါတယ်။နိုင်နိုင်ရှုံရှုံရလက်ကိုလက်ခံဖို့လိုမယ်လို့ထင်တဲ့အကြောင်းပြောသွားတာပါ။ဒါကြောင့်မဲအားလုံးကိုရေတွက်ဖို့အရေးကြီးကြောင်းဘတ်ဂျွန်ဆင်ကပြောပါတယ
်။ I just pray that they let every vote be counted.
သူတို့မဲအားလုံးကိုပြီးအောင်ရေခွင့်ပေးမယ်လို့ကျွန်မဆုတောင်းပါတယ်။ကျွန်မတို့ယူမိုက်ဆရာမလိုပါဘူး။ရေတွက်ပါ။ပြီးရင်စကားပြောကြတာပေါ့။ကျွန်မမိသားစုတွေထဲမှာလည်းအမြင်မတူတဲ့သူတွေရှိပါတယ်။သူတို့ကိုချစ်ရတာပါပဲလို့ပြောသွားတာပါ။အဲဒါကြောင့်မဲရေတွက်တာတွေချောမောပါမလား။ရလက်ကိုရောပါတီနှစ်ဖက်လုံးကလက်ခံပါမလားဆိုတာ အမေရိကန်အပါအဝင်တကဘာလုံးကစောင့်ကြည့်နေကြပါတယ်ခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ် Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာကိုဗစ်ကရောဂါနဲ့ကြုံနေရချိန်မှာပဲမကြာခင်မှာရေကောက်ပွဲတွေရှင်းပါတော့မှာဖြစ်လို့ယောဂကူးစက်မဲ့အန္တရာယ်ကိုအထူးသတိထားဖို့ကျန်းမာရေးပညာရှင်တွေတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်ကျွန်မကတော့စုစုပါနေ့စဉ်ကူးစက်မှုတထောင်ဝန်းကျင်နဲ့သေဆုံးသူတွေရှိနေစေဖြစ်တယ်လို့ယောဂဘူးရှိမရှိစစ်ဆေးသူအားလုံးရဲ့တစ်ဆယ်ရာခိုင်နှုန်းလောက်မှာကူးစက်မှုတွေတွေ့ရှိနေရတာကြောင့်တက်ယောဂအန္တရာယ်ကိုသတိထားဖို့ကျန်းမာရေးပညာရှင်တွေသတိပေးနေပါတယ်အထူးသဖြင့်လူစုလူဝေးရှောင်ရမယ့်အချိန်မှာရွေးကောက်ပွဲကျင်းပမှုလည်းရှိနေတာကြောင့်နောက်ထပ်ကူးစက်မှုတွေတိုးလာမှာကိုသတိထားဖို့လိုရလို့လည်းရန်ကုန်မှာရှိတဲ့ဖျားနာကူအခမဲ့ဆေးကန်းတွေရဲ့တာဝန်ခံဒေါက်တာချော်မင်းထွန်းက VOE ကိုပြောပါတယ်
။အခုနေထားတော့ပြန်သုံးသပ်မှာဆိုရင်ဒီကာလကနည်းနည်းအရေးကြီးတယ်။အထူးကိစ္စကအကုန်လုံးကလည်းအပြင်းပြသွားလာနေပြီရွေးကောက်ပွဲလည်းနေပြီမဲပေးပဲကိစ္စလည်းကြားမှာရှိတယ်။ဒီတော့အထူးအရေးကြီးပါ။အဲကပို့တွဲရဲ့နှောင်းကတက်လည်းမတက်ဘူးကြားလည်းကြော်လည်းမကြော်ဘူး။ဂျားထဲမှာတန်းနေတယ်။တန်းနေတော့ဒါနဲ့တတိထားမယ်။ဒါတည်းမဟုတ်တော့တက်လဲတက်နိုင်တယ်၊ကြာလဲကြာနိုင်တယ်။လူတွေတခြားပြည်သူလူတွေပေါ့နော်။တခြားကြီးဆိုင်နေဆိုင်သွားမယ်ဆိုရင်အဲကျွန်တော်တို့လည်းတဲနေတဲ့အမှတ်အောက်ကိုရောက်သွားမယ်။အဲမဟုတ်ဘူးဆိုရင်တခြားကြီးမဆိုင်ဘူး။အဲတခြားမဆင်ကျင်ဘူးပေါ့။အစည်းကမလိုက်တော့ဘူးဆိုရင်ခုနကျွန်တော်ဖမ်းထားတဲ့ဒီဟိုတစ်ချီတဲနေတဲ့အမှတ်ရအပေါ်ရောက်သွားမယ်
။ကဲယောကကြောင့်ရန်ကုန်တိုင်းအတွင်းအိမ်ပြန်မထွက်ရအမိန်ထုတ်ထားပေမဲ့ကုန်ထုတ်လုပ်ငန်းတွေကိုတော့ပြန်လုပ်ကိုင်ခွင့်ပေးထားတာကြောင့်သွားလာလှုပ်ရှားမှုတွေလည်းရှိနေပါတယ်။ဒီကနေ့လာရင်မှာပဲစိတ်ရောအလုပ်ရုံတွေပြန်လည်ဖွင့်လှစ်ရမှာယောဂကူးစက်မှုသတင်းတွေလည်းထွက်ပေါ်ခဲ့ပါတယ်။ဒီအတွက်လည်းကျန်းမာရေးစီးနင်းတွေကိုဆက်ပြီးလိုက်နာဖို့လိုအပ်နေတယ်လို့ဒေါက်တာချော်မင်းထွန်းကပြောပါတယ်
။အခုချိန်မှာတော်တော်များများလည်းဟိုလူစုလူဝေးပေါ့တော့လို့ပေါ့နော်ကျွန်တော်တို့ပြောတွေ့တာကြားတယ်။ဒါကြောင့်တွေ့တာဆိုဒီမှာယောဂနဲ့အလုပ်ရုံတွေစိတ်ရုံတွေလက်ပတ်နေပုံမှန်တိုင်းပြီးတော့ဒီဘန်ကားတွေအကုန်လုံးတော်တော်များများဟိုထွက်လာပြီးတော်တော်များများသုံးလာကြပြီပေါ့နော်။သုံးလာကြတော့အတွက်လိုက်တော့ဖြစ်လာရင်တော့ဒီကုန်ကိုကောက်ဖို့ရန်ရင်းနေတာပဲ။အဲမက်ဆုပြီးတော့ဒီနေလာတော့ဘာလို့အခုချိန်ကြီးတွေ့နေတော့မယ်ဒါပေမဲ့အဲ့ဒါတော့တက်နိုင်တော့ဂီးဂျိုးလို့လေဖြစ်နိုင်တော့ဟိုမလုပ်ဖို့အတင်ပြည့်ရပါတယ်ဗောနော်ဟိုနောက်တစ်ခါတော့အဲဒီမိကိုကောင်ပဲမှာခြားဒီလူတွေမကူးမှာကုသတဲ့အပိုင်းမှာဆိုရင်စောစီးကကုသမှုခံယူအရင်ကြီးကြီးတယ်ဒီဆက်ရပြီးပါကလေးမျိုးနယ်ကိုလာရောက်ပြသကုသပါအများကြီးညတာတစ်ခုဆိုရဲ emergency အနေနဲ့ဆေးရုံရှင်တွေတောင်းကုသပါအိမ်မှာနေပြီးတော့ချိန်ပြီးတော့တိုင်းရင်စေးဟိုဒီဆက်စေးသူတစ်ဖြစ်မတော့ပဲနဲ့အဲဒီဆေးရုံဒီဆက်ရစေးကန်းကိုတောင်းရောက်ပြသကုသဖို့အားလုံးကုသပါတယ်ဗောနော်ဟုတ်ကဲ့
ကိုဗစ်ယောဂါကာကွယ်ဆေးပေါ်လာပြီးလူများစုမရနိုင်သေးခင်အချိန်အထိကပ်ယောဂါကူးစက်မှုတွေကြုံရနိုင်တဲ့အန္တရာယ်ရှိနေစေဖြစ်ကြောင်းလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကသတိပေးထားပါတယ်။ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနရဲ့ဒီကနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာတည်ပြုလူနာပေါင်း 96,940 ဦးရှိနေပြီးသေဆုံးသူကတော့ 1,330 ဦးရှိနေပါတယ်ရှင်။ကျွန်မကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။
COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှကောင်းစည်းတက်တာကဗိုလ်ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်။ကလေးတွေနှကောင်းစည်းတက်တယ်လားကြည့်ရအောင်ပါ။အသက်5နှစ်အောက်ကလေးဆိုရင်နှကောင်းစည်းတက်ဖို့မလိုပါဘူး။သူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါ။ဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှကောင်းစည်းတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြားကလေးတွေနှကောင်းစည်းတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတေချာပြပေးရပါမယ်။အသက်7နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေတိုင်းနှကောင်းစီတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှကောင်းစီမဖြစ်မနေတက်မခိုင်းသင့်ပေတအူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါကင်ဆာယောဂဒီလိုယောဂအခမ်းရှိတဲ့ကလေးတွေကတော့ဈေးရုံသုံးနှကောင်းစီတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှကောင်းစီတက်တင်တာပါ။ကလေးတွေဟာနှကောင်းစီမတက်ခင်လက်ကိုပိုးသက်စေရနေဆိုရင်စက္ကန့်20ရေနဲ့ဆက်ပြန်နေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။ နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစီးတို့ကိုတိတ်ချဖုံးနေအရွယ်စားမယ်ဖြစ်ဖို့လိုပါတယ်တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစီးအောင်မှမထားရပါးစပ်နဲ့မကပ်ရသူများကိုလည်းပေးမတော့ရပါဘူးနှာခေါင်းစီးချုပ်ပြီးရင်လည်းအိတ်တို့ဘူးတို့လည်းထည့်သိမ်းသင့်ပြီးတော့လက်လဲဆေးရပါမယ်ဒီလိုလွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးုံနဲ့အန်ရဲကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်မြန်မာနိုင်ငံမှာဒါမဲ့ရွေးကောက်ပွဲအတွက်ကြိုတင်ပေးတဲ့လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတယ်လို့ဝေဖန်သံတွေထွက်ပေါ်နေချိန်မှာပဲတက်ကြီးပိုင်းကြိုတင်ပေးတွေရာခိုင်နှုန်းထက်ဝက်ကျော်ကောက်ခံပြီးစီးသွားပြီလို့ရွေးကောက်ပွဲကော်မရှင်ကပြောဆိုလိုက်တဲ့အကြောင်းတင်ပြပေးချင်ပါတယ်ကျွန်မမေခါပါကဲယောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာအကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲနေ့မှာမဲမပေးနိုင်သူတွေအတွက်ကြိုတင်မဲတွေပြီးခဲ့တဲ့သတင်းပတ်ကစပြီးကောက်ယူခဲ့တာပါဒီထဲမှာအသက်60နဲ့အထက်တက်ကြီးပိုင်းတွေရဲ့ကြိုတင်မဲ50ရာခိုင်နှုန်းကျော်ကောက်ခံပြီးစီးသွားပြီလို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ညွှန်ကြားမှုချုပ်ဦးခင်မောင်ဦးက VOA ကိုပြောပါတယ
်ကျွန်တော်ပြောရရင်60အထက်ကကျွန်တော်တို့ဟာလောက်ရှိတာပေါ့ဗျာ5တန်း4သိန်းကျော်ရှိတယ်အဲ့ဒီမှာကျွန်တော်တို့ပြီးစီးသွားတာဟွာလို့ရှိပြီ3တန်းနီးပါး2တန်း9တန်း9သိန်းကျော်ပြီးသွားပြီဟုတ်အဲဟုတ်တယ်53ရာခိုင်နှုန်းလောက်ပြီးသွားပါပြီ
တက်ကြီးပိုင်းတွေကျမ်းမာရေးမကောင်းသူတွေရွေးကောက်ပွဲနေ့မှာမဲပေးဖို့အခက်ခဲရှိတဲ့နိုင်ငံဝန်ထမ်းတွေကက်ယောဂါကာလမဲဆန္ဒနေမြေပြင်ပရောက်နေသူတွေအပါအဝင်ကြိုတင်မဲပေးခွင့်ရှိသူတွေကိုတော့ပြီးခဲ့တဲ့တစ်ပတ်ကစပြီးမဲပေးခွင့်ပြုခဲ့တာပါဒီနေ့မှာကြိုတင်မဲပေးတဲ့သူတွေပုံများနိုင်တယ်လို့ခံမှန်းထားချိန်မှာပဲကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်မှာအားနည်းချက်တွေရှိနေတဲ့သတင်းတွေထွက်ပေါ်လာနေပါတယ်။မဲစာအိတ်တွေပေါက်ပြဲနေတာမဲပေးရမှာတုံးတဲ့တစိမ့်တုံးတွေကိုအတုတွေနဲ့လဲလဲထားတဲ့ဆိုတဲ့သတင်းတွေကြောင့်တချို့နေရာတွေမှာအငင်းပွားစရာပြဿနာတွေလည်းကြုံနေရပါတယ်။ဒီသတင်းပတ်ထဲမှာပဲတက်မတော်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ကလည်းရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေချုပ်ရင်းချက်တွေရှိတယ်ဆိုပြီးအစိုးရနဲ့ကော်မရှင်ကိုဝေဖန်ပြောဆိုထားပါတယ်။ပြည်အောင်ရေကောက်ပွဲကော်မရှင်ညွှန်ကြားရေးမှူးချုပ်ဦးခင်မောင်ဦးကတော့အားနည်းချက်တွေရှိတာကိုလက်ခံပေမဲ့စိုးရင်ရလောက်တဲ့အခြေအနေမှာမရှိဘူးလို့ပြောပါတယ်
။ဒါကတော့အနေအထားအရကိုဗစ်ကြောင့်ကျွန်တော်တို့ကဟိုမဲဆန္ဒရှင်ရဲ့အခွင့်အရေးမဆုံးရှုံးအောင်ကျွန်တော်တို့ဆောင်ရွက်ရတာတွေလည်းရှိတာပေါ့လေ။အဲဒါကြောင့်မလို့ကျွန်တော်တို့ဓာရီကိုလည်းသတ်မှတ်တဲ့ဘယ်လိုကိန်းတွေပါဘယ်လိုထိန်းသိမ်းမှအသေးစားညွှန်ကြားထားပြီးဒါဖြစ်တယ်။နောက်သက်ဆိုင်ရာအဖွဲ့အစည်းတွေနောက်လုံခြုံရေးဆိုင်ရာအဖွဲ့အစည်းတွေကိုလည်းဓာရီနဲ့ပတ်သက်လို့ကူညီပေးဖို့ကျွန်တော်တို့အားလုံးညှိနှိုင်းပေါင်းစပ်ဆောင်ရွက်တယ်ဖြစ်ဒါဖြစ်တဲ့အတွက်ဒါကတော့စိုးရိမ်မှုတော့ဖြစ်ပါလိမ့်မယ်သို့တော်လည်းကျွန်တော်ပြဿနာမရှိဘူးလို့ယူဆပ
ါတယ်။တမရော်ကောက်ဝေးဦးစီးချုပ်ကျုံကတော့ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ရမှာကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေရဆိုပြီးတနင်္လာနေ့ကပဲသတင်းထုတ်ပြန်ခဲ့သလိုကောက်ဝေးဦးစီးချုပ်ကလည်းတတိပေးပြောဆိုခဲ့တာပါ။တမရော်ရဲ့ထုတ်ပြန်ချက်နဲ့ကောက်ဝေးဦးစီးချုပ်ပကြုံမှုကြီးမင်းအွန်လိုင်းရဲ့မကြသေးခင်တွေ့ဆုံမေးမြန်းခန်းတစ်ခုမှာမှတ်ချက်ပေးခဲ့တာတွေအပေါ်မှာတော့ခွဲစည်းပုံနဲ့ကံ့ညီမှုမရှိဘူးဆိုပြီးနေပြည်တော်သတင်းစာရှင်းလင်းပွဲမှာမနေ့ကသမရာယုံညွှန်ကြားရေးမှူးချုပ်ဦးစော်ထေကတုံ့ပြန်ထားပါတယ်။ရွေးကောက်ပွဲစောင့်ကြည့်အကဲခတ်အဖွဲ့တစ်ခုဖြစ်တဲ့ Generation 3ရွေးကောက်ပွဲစောင့်ကြည့်အဖွဲ့ကမတ်ဆွေမဦးကတော့ကြိုတင်မဲပေးရမှာပြဿနာတွေပေါ်နေရတာဟာပြင်ဆင်မှုတွေအားနည်းတဲ့ရလက်အဖြစ်သူကတော့ရှုမြင်သွားပါတယ
်အဓိကတော့ဟိုဘသူမဆိုကတော့မဲပေးရလောရှုတ်ဝက်ဆိုမဲပေးတာသူတို့က safety အဖြစ်ဆုံးပဲရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာရောလေမဲဆန္ဒရှင်တွေကိုပြန်မေးတဲ့ခါကျတော့လေသူတို့ကနားလည်မှုနဲ့လုပ်ပေးရတာပဲရှိတယ်။အော်မလို့နိုင်ငံရဲ့အနေအထားကဒီလိုပါလားဆိုတဲ့စိတ်နဲ့ပြန်လုပ်ပေးရတာပဲရှိရဲ့။ဒါပေမဲ့သူတို့စိတ်ပိုင်းဆိုင်ရာမလုံခြုံဘူး။ဒါပါဘာကြောင့်လဲဆိုတော့အနားမှာကတိုက်တဲ့သူတွေကပါတီရလည်းရှိတယ်ပါတီဆိုရင်လည်းထားပါလို့ကိုအားပေးတဲ့ပါတီရှိတယ်လို့ကိုမတိုက်တဲ့ပါတီလည်းရှိတယ်လက်မခံတဲ့ပါတီလည်းရှိတယ်အဲ့ဒီပါတီတွေကလည်းပဲပါနေကြလေပါနေတဲ့ခါကျတော့သူတို့မှ secure လုံးဝမဖြစ်ဘူးပြီးသွားတဲ့ခါကျတော့တချို့နယ်တွေမှာကကျတော့အရန်ကစိန်ခေါ်မှုတွေအများရမ်းများတာဗာလည်းဆိုဥမာဒီပါတီကိုမဲပေးမယ်ဆိုရင်နောက်ပိုင်းကျရင်ဗာလုံးမယ်ဆိုရင်ချင်းချောက်မှုတွေကလည်းအရှိတိုင်းအဲ့ဒါကမမြင်နိုင်တဲ့အရာတွေအမလို့မှာအများကြီးရှိနိုင်တယ်ဒီသူတယောက်ရဲ့လုံခြုံမှုပိုင်းဘသူကတာဝန်ယူပေးမှာလဲအဲ့ဒါကအမလို့ကစိုးရိမ်တာအဲ့လိုမျိုး issue တွေကလည်းအများကြီးအောက်ရှင်မှာတော့ဖြစ်တယ်ပေါ့နော်ခင်းတကျတဲ့ဟိုပြင်ဆင်မှုမရှိတာလို့ဖြစ်တယ်လို့တော့အမကမြင်တယ်
နိုဝင်ဘာ၈ရက်နေ့မှာကျင်းပမဲ့ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလလွှတ်တော်ကိုယ်စားလှယ်တွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့လည်းရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြောက်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်မြေတွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းကြီးတန်းကျော်လောက်မဲပေးခွင့်ဆုံးရှုံးမဲ့အနေအထားမှာရှိနေပါတယ်ရှင်
ကျွန်မမေခါပါရန်ကုန်ကနေသတင်းပို့ထားတာဖြစ်ပါတယ်ရှင်
Thank you.
လာပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲညှိကျက်လာပြီဖြစ်လို့ရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွဲပွဲတွေစတင်နေကြပါပြီနိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်မဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ဖြစ်တဲ့ View မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ View ATV Magazine စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အပြင် View Internet Website စာမျက်နှာ burmese.voanews.com နဲ့ View မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Video ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါလိမ့်ရှင်။
မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေကြောင့်ထိုင်းနိုင်ငံကယာယီပိတ်ထားရဲ့ဖျားသုံးစုနေဆက်အဝင်ထွက်ကိုနောက်ထပ်နှစ်ပတ်တက်တန်းထပ်တိုးမယ်အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။ကရင်ပြည်နယ်ကော့ကရိတ် KI နဲ့ထိုင်းနိုင်ငံကန်ချနာဘူရီ KI ကြားဖျားသုံးစုနေဆက်မှာဝင်ထွက်သွားလာမှုတွေကိုစက်တင်ဘာလနှောင်းပိုင်းကစယာယီပိတ်ထားတဲ့ထိုင်းနိုင်ငံကအခုနောက်ထပ်နှစ်ပတ်ထပ်တိုးဖို့ကြေညာလိုက်တာဖြစ်ပါတယ်။ထိုင်းနဲ့မြန်မာနှစ်နိုင်ငံကြားအဓိကနယ်စပ်လမ်းကြောင်းတွေကတခုဖြစ်တဲ့ဖျားသုံးစုမှာထိုင်းနိုင်ငံဘက်ကယာယီပိတ်ထားတဲ့အတွက်အပြန်အလှန်အနေနဲ့မြန်မာဘက်ကလည်းကန့်သတ်မှုတွေလုပ်ထားရလို့ဖျားသုံးစုမျိုးအုပ်ချုပ်ရေးမှုဦးကျော်စိုးဦးကပြောပါတယ်။
ကျွန်တော်တို့ကတော့ဟိုဂိတ်ပြောင်းအောင်ဖွင့်ထားတယ်လေဟိုဘက်ခြေကန်ဒီတန်ဒီနဲ့မြို့ဆိုတော့ဗျာသွားလာကြတာပေါ့ဟိုဘက်ဒီဘက်တော့သွားလာနေကိုကတော့ဒီယောဂမှုကြောင့်ခဏရက်ခါနေတဘောပါပဲ။ကျွန်တော်တို့ကလည်းဟိုဘက်ကယောဂတွေသိလို့ကျွန်တော်တို့ပဲလည်းမလာနဲ့ဆိုပြီးကျွန်တော်တို့ဆက်လာတာပေါ့။လာလို့ကျွန်တော်တို့ကထားကြည့်လို့လေသူတို့ဘက်ကပြန်ပြန်လာတာပေါ့ဗျာအဲ့လိုတွေပေါ့
အခုရပိုင်းထိုင်းနိုင်ငံရဲ့တရားမဝင်ဝင်ရောက်နေတဲ့မြန်မာနိုင်ငံသားတချို့ဖမ်းဆီးခံနေရပြီးကရောဂါဥပဒေရွေနဲ့အရေးယူခံနေရတာရှိကြောင်းမြန်မာတန်ယုံအလို့သမားတန်ရာရှိဦးဝေလင်းမောင်က VOA ကိုပြောပါတယ်တရားမဝင်လာရောက်သူတွေကိုထိုင်းနိုင်ငံဘက်ကထောင်ဒဏ်ရက်60ချမှတ်လိမ့်ရှိပေမဲ့တရားရုံးမှာဝန်ခံနေဆိုရင်တော့ပြစ်ဒဏ်လျှော့ပေါ်နိုင်တယ်လို့လည်းပြောပါတယ်
နေစစ်ပြကြတော့သူတို့ကဒီတောင်ရက်60ပေါ့သူတို့ကဟိုဒီကျမကြီးဥပဒေကသူတို့အရေးယူတာလေးတွေလို့ရှိတယ်။ဒါပေမဲ့လူအဲ့ဒါမှသူတို့ကမဲကောက်ဘက်ကအဲမှာနေနောက်မိတယ်ဆိုရင်တော့သူတို့ဥပဒေရသူတို့ဝန်ခံမယ်ဆိုတော့သူတို့တလားယုံသွားတယ်။ရက်30လောက်တော့ထောင်ချတာလေးကအရှုံးချတာလေးတော့ရှိတယ်ပေါ့
မြန်မာပြည်မှာကိုဗစ်ကရောဂါကူးစက်မှုတွေအရှိန်မြင့်လာရဲ့စက်တင်ဘာလအစောပိုင်းကစလို့ထိုင်းဆိုရကမြန်မာနဲ့ထိစပ်နေရဲ့မဲဆိုင်တာချီလိန်မဲဆောက်မြဝတီရန်နောင်းကော့တောင်ဒီနယ်စပ်ကိတ်တွေမှာလုံခြုံရေးပူပြီးတင်းကျပ်လာတာပါနိုဝင်ဘာ2ရက်တနင်္လာနေ့ကန်ချရာဘူရီ KI စံကပူရီနယ်စပ်ကနေလူကုန်ကူးအဖွဲ့တွေနဲ့ချိတ်ဆက်ပြီးဝင်လာတဲ့မြန်မာနိုင်ငံသားအယောက်30လောက်ကိုထိုင်းရဲတပ်ဖွဲ့ကဖမ်းဆီးခဲ့ပြီးကိုဗစ်ထိန်းချုပ်ရေးဥပဒေနဲ့အရေးယူထားပါတယ်စတင်မာလာတလာရဲမှာတင်မြန်မာနိုင်ငံသားအယောက်6000ကျော်လောက်ဖမ်းဆီးမိရလို့လဲထိုင်းလုံခြုံရေးတောင်ရှိသူတွေကသတင်းထုတ်ပြန်ထားပါဗါးကိုဗစ်ကရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3800ကျော်ရှိရထိုင်းနိုင်ငံမှာကူးစက်မှုတွေရောလာတာကြောင့်ကန့်သတ်မှုတွေလျှော့ပေါက်ပေးလာခဲ့ပြီးမြန်မာသိခင်ကာလအတွင်းမြန်မာနိုင်ငံမှာသေဆုံးသူတွေ1000ကျော်နဲ့ကူးစက်မှုတွေ1000အထိတိုးလာရကရောဂါကူးစက်မှုပြန့်နှံ့လာမှာစိုးရိမ်မှုတွေကြောင့်နေဆက်အဝင်ထွက်တဲ့အသွားအလာလှုပ်ရှားမှုတွေကိုထိုင်းနိုင်ငံကကန့်သတ်ထားတာဖြစ်ပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါ VOA အတွက်သတင်းပေးပို့လိုက်တာပါ
။ကိုဗစ်အရေးပေါ်ကာလမှာမလေးရှားနိုင်ငံထိပ်သီးစခန်းတွေကမြန်မာ900နီးပါးကိုမလေးရှားနဲ့မြန်မာနှစ်နိုင်ငံအစီအစဉ်နဲ့နိုဝင်ဘာလ5ရက်နေ့မှာဒုတိယအတုပ်အနေနဲ့အစုလိုက်အပြုံလိုက်ပြန်ပို့ခဲ့ပါတယ်။ဒီသတင်းကိုတင်ဆက်ပေးလိုပါတယ်။ကျွန်မမအေးမှာပါ။မလေးရှားနိုင်ငံကလူဝင်မှုကြီးကြပ်ရေးအကျဉ်းထောင်တွေထဲမှာထိတ်သိမ်းခံနိုင်ရတဲ့မြန်မာနိုင်ငံသားတွေကလူဦးရေ1000နီးပါးကိုဒီအပိုင်းတွင်ပြန်ပို့ခဲ့ရမှာဒီထဲကပြန်နေတဲ့900နီးပါးကိုတော့အစုအဝေးနဲ့ဒုတိယအကြိမ်အဖြစ်ပြန်ပို့ခဲ့ကြောင်းမလေးရှားနိုင်ငံကွာလာလမ်ပူရီစိတ်မှာရောက်ရှိနေတဲ့မလေးရှားနိုင်ငံမြန်မာလူမှုကွန်ရက်အသင်းဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပြပါဗျာ
900ပေါင်းဝန်းကျင်ငွေရဲပြန်မှုက910ရောက်ဟုတ်ကျွန်တော်ကြီးမှန်းထားတာအဲကျွန်တော်တို့ဒီ900ပေါင်းဝန်းကျင်တော့ပြန်ပြစ်တယ်လို့တော့အခုတည်းပြီးတော့သိနေရပါတယ်။လေချာနိုင်ငံမှာရှိတဲ့အချောင်းကြီးဘူးကြောင့်ဖန်စီချင်းသိညာထားတဲ့မြန်မာနိုင်ငံသားတွေပေါ့ဒီတို့ကန့်73ခုရှိတယ်အဲ73ခုအနေပေါ့အနှံ့ပေါ့ဒီခက်ခန့်ကန့်73ခုကနေပြောပါဝင်တဲ့မြန်မာနိုင်ငံသားတွေကိုတနိုင်ငံအစိုးရရဲ့ညီနိုင်သဘောတူညီချက်အရမလေးနိုင်ငံအစိုးရအနေပြီးတော့အခမဲ့ပြန်ဖို့ရဲ့အစီအစဉ်နဲ့ကြာပုတ်ခြင်းဖြစ်ပါတယ်
ထိုင်းနိုင်ငံစက္ကန့်73ခုက ချုပ်ရက်ပြည့်နေတဲ့မြန်မာတုံးတော်လောက်ရှိတဲ့ထဲကကျမကြီးအရာကိုနိုင်ငံသားဖြစ်မှုတွေကိုပါစစ်စစ်ထားပြီးသားလူတွေကိုနိုဝင်မာလာတည့်ရက်နေ့ကစပြီးပြန်ပို့ပေးနေတာဖြစ်ပြီးနိုဝင်မာလာ9ရက်နေ့မှာတော့လေရင်3000နဲ့ပြန်ပို့ပေးနေတာပါသူတို့ကတော့အဝတ်အစားနဲ့စားစရာတွေကိုမလေးရှားနိုင်ငံမြန်မာလူမှုကွန်ရက်အတင်းနဲ့စေတနာရှင်တွေအလူရှင်တွေပြားဟိတအဖွဲ့တွေကကူညီပေးခဲ့ကြပါတယ်
တိတ်တိတ်စကန်တွေတဲကဖန်စီခံရသူတွေတဲမှာကိုဝင်ဆောင်နေနဲ့ကလင်းငယ်ရှိသူတွေပါပါဝင်ကြတယ်လို့ဆိုပါတယ်မနေ့ကနေ့ကကိုပြီးဖတ်ဖြစ်တဲ့ချိန်မှာလေကျွန်တော်3လပိုင်းတော့မှာကျွန်တော်ချတဲ့ချိန်မှာဖန်စီခံထားရတဲ့လူတွေကတော့အိုးကြွားသွားတယ်အဲ့လူတွေကဆိုရှင်တော့အဲချောက်လခုနှစ်လလောက်ရှိတယ်တချို့တွေကသုံးလလောက်ရှိတယ်အဲ့ဒါမျိုးတချို့တွေကလည်းလုခဏီတခြားတုတ်ဒီမှာဟော
ကိုဝင်နေဖြစ်နေတယ်ကိုဝင်နေဖြစ်တော့ငွေပြီးကြတော့ချင်းဆိုကျွန်တော်လုံးမရဘူးသူကလေးဦးနှစ်လကျော်သုံးလမှာပါအဲပြန်ဖို့တဲ့ညှိနှိုင်းပြီးသူတို့ကပြန်လို့ရပါတယ်အဲ့ဒါမျိုးအဲကလေးငယ်လေးတွေတော့ပါပါခင်ဗျာအဲငွေကြာကျွန်တော်3လသားပေါင်းကြီးကလေးလေးအဲကျွန်တော်တို့3ယောက်ကိုလည်းကျွန်တော်တို့တွေ့ရတယ်နောက်တစ်ခုကကျွန်တော်တို့တနှစ်ပေါင်ဝင်ခြင်းနှစ်နှစ်ပေါင်ဝင်ခြင်းကလေးတွေ ခဲတွေ ကြုံနေရတာပါ ဒါကြောင့်လည်း နေရပြန်ဖို့ စည်ရင်ပေးသွင်းထားတဲ့ တရားမဝင် အလုပ်သမား 1000 ကျော်ရှိနေပါတယ် နေရပြန်ဖို့က ခက်ခဲတဲ့ အခြေအနေတွေကြောင့် တရားမဝင် နီးလန်းနေတဲ့ ကြိုးစားရင်း မလေးရှားထိုင်းနယ်ဆက်မှာ ဖမ်းဆီးခံရသူတွေလည်း အများအပြားရှိနေသလို တချို့ဆိုရင် လူမောင်ကိုကူးသမားတွေရဲ့ တားကောင်တွေဖြစ်လဲ ကြောက်ရွံ့သွားကြတာပါ ကိုဗစ်ရေးပေါ်ကာလမှာ မလေးရှားရောက်မြန်မာနိုင်ငံသားတွေတဲက မိမိကိုယ်မိမိ အဆုံးစီရင်တာကတော့ 18 ဦးထိရှိသွားပါတယ် ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်ရှင်
ဗီဒီယိုရေမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်
19ရာနေ့ခန္ဓာနာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေတာပါ။ဗီဒီယိုရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့ဖြင့်
မြမမျိုးကြီးဆယ်မျိုးကအသေးစားလုပ်ငန်း2300ကိုအိုနောက်လုပ်ငန်းဖွံ့ဖြိုးရေးအဖွဲ့ကစစ်တမ်းကောက်တဲ့အခါမှာစီးပွားရေးပုံမူကြက်တဲလာကြောင်းသိရပါတယ်။ဖအံကလေးမန္တလေးမုံရွာမြကြီးနားမော်ရမြိုင်ပသိမ်တောင်ကြီးရန်ကုန်နဲ့လှိုင်းသာယာကလုပ်ငန်းလေးတွေမှာကိုဗစ်ရောဂါမဖြစ်ပွားခင်ကတည်းကအလုပ်မှန်မှန်မလုပ်နိုင်သူ 60ရာခိုင်နှုန်းလောက်ရှိပါတယ်။ကိုဗစ်ရောဂါဖြစ်လာတဲ့အခါမှာ85ရာခိုင်နှုန်းအထိတိုးပွားလာတယ်လို့အိုနောက်အဖွဲ့ကဆိုပါတယ်။လုပ်ငန်းဖွံ့ဖြိုးရေးအတွက်အိုနောက်အဖွဲ့ကို Google ကုမ္ပဏီရန်ပုံငွေနဲ့2000ဆက်နှစ်မှာတည်ထောင်ပါတယ်။ဖင်းသားများတဲ့ရွှေပြည်သားလှိုင်းသာယာနဲ့ဒရမြို့နယ်တွေမှာ UN Habitat အဖွဲ့ကစစ်တမ်းကောက်တဲ့အခါကိုဗစ်ရောဂါမဖြစ်ပွားမိကြတဲ့ကကျွေးတင်နေသူ 60ရာခိုင်နှုန်းတော့ ရှိနေပါတယ်။အများစုကရိတ်ကဆေးဝါးအတွက်ငွေချေးကြတာဖြစ်ပါတယ်။ကိုဗစ်ရောဂါကာကွယ်ဖို့လုံဆောင်ရမှာတွေကိုသိပေမဲ့လုပ်ဖို့အခြေအနေမရှိပါဘူး။တဦးနဲ့တဦးချက်ပေကွာပြီးနေထိုင်နိုင်တဲ့အိမ်ယာမရှိပါဘူး။အိမ်နောင်စု 30 ရာခိုင်နှုန်းမှာနှာခေါင်းဆီးဝယ်စရာငွေပိုမရှိကြပါဘူး။ကိုဗစ်ရောဂါကြောင့်စီးပွားရေးကျဆင်းနေတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်တာပါ။ တိုင်းပြည်ရဲ့အသတင်းထုတ်လွှင့်မှုတိုးတက်နှုန်းဟာလက်ရှိဗန္ဒာယီနှစ်မှာ3.5%ငားရာခိုင်နှုန်းအထိကျဆင်းသွားနိုင်တယ်လို့ကမ္ဘာ့ပိုင်ရဲ့ဇွန်လထုတ်စီးပွားရေးလေ့လာချက်မှာဖော်ပြပါရယ်။စီးပွားရေးတိုးတက်မှုနှုန်းနှေးကွင်းရင်စည်ရင်းတဲ့အိမ်နောင်စုတွေပိုစည်ရဲ့ပို့တာရှိတယ်လို့ဆိုပါရယ်။ဒါကြောင့်လာမယ့်နှစ်ဒီမှာစီးပွားရေးဥမော့လာမယ်ဆိုရင်တော့စည်ရင်းနှောင်းပါမှုဟာကိုဗ
ယ် လုပ်ငန်းခန္ဓာအားလုံးကိုဗစ်ဒဏ်ကိုတပြိုင်တည်းခံရတာမဟုတ်ပဲလုပ်ငန်းသဘာဝကိုလိုက်ပြီးတရေရိုက်မှုအမျိုးမျိုးရှိတာတွေ့ရပါတယ
်တကယ်တော့ကမ္ဘာမှာမေလအထိသာအခြေအနေကိုလေ့လာထားတာဖြစ်ပါတယ်ကိုဗစ်ကြောင့်ရပ်ဆိုင်းလိုက်ရတဲ့ပုဂ္ဂလိကလုပ်ငန်းတွေမှာဝန်ဆောင်လုပ်ငန်းဟာ40ရာခိုင်နှုန်းအထိရှိတာမို့အများဆုံးဖြစ်နေပါတယ်ကုန်ထုတ်လုပ်ငန်းမှာ12ရာခိုင်နှုန်းစိုက်ပျိုးရေးမှာ6ရာခိုင်နှုန်းယာယီရပ်ဆိုင်းမှုရှိတယ်လို့ဆိုပါတယ်။စီးပွားရေးလုပ်ငန်း50ရာခိုင်နှုန်းငွေကြေးအကျပ်တင်းနဲ့ကြုံတွေ့နေရပါတယ်။ဒီထဲမှာစိုက်ပျိုးရေးက3ပုံ2ပုံပါဝင်တာမျိုးအများဆုံးဖြစ်ပါတယ်။ငွေကြေးဖို့အခက်အခဲရှိတဲ့လုပ်ငန်းက42ရာခိုင်နှုန်းရှိပါတယ်။ကမ္ဘာပံကလေ့လာတဲ့လုပ်ငန်းတွေမှာကိုဗစ်ကြောင့်လုပ်ထုံးလုပ်နည်းအွန်လိုင်းကပြောင်းလုပ်ကင်သူဥယျာဉ်20ရာခိုင်နှုန်းသာရှိတာတွေ့ရတယ်လို့ဆိုပါတယ်စိုက်ပျိုးရေးကဏ္ဍမှာအွန်လိုင်းအသုံးပြုမှုအားနည်းနေပါတယ
်ကိုဗစ်ကြောင့်စီးပွားရေးထိခိုက်နှင်နာသွားတာတွေကိုကန့်တွဲဖြေရှင်းတဲ့လုပ်ငန်းကော်မတီဥက္ကဋ္ဌပြည်ထောင်စုဝန်ကြီးဦးတောင်ထွန်းကလည်း NLD အစိုးရရဲ့ကိုဗစ်စီမံချက်ကိုစက်တင်ဘာ29ရက်နေ့ထုတ်မြန်မာအလင်းသတင်းစာအင်္ဂလိပ်ပိုင်းမှာဖော်ပြပါတယ်ကိုဗစ်ဆိုးရိုးတွေကိုဖြေရှင်းနိုင်ဖို့အတွက်အစိုးရကကြက်တန်းပေါင်း2တန်းနီးပါးထုတ်ပေးထားတယ်လို့ဆိုပါတယ်အဲ့ဒီတည်းမှာဆေးရုံ၊ကုန်ထုတ်လုပ်ငန်း၊ခရီးသွားနဲ့ဝန်ဆောင်မှုလုပ်ငန်းအတွက်ကျပ်တန်းပေါင်း2သိန်း၊လေယာကဏ္ဍအတွက်ကျပ်တန်းပေါင်း6သိန်း၊အသေးစားငွေချေးလုပ်ငန်းအတွက်ကျပ်တန်း1သိန်း၊အသေးစားအလတ်စားလုပ်ငန်းတွေအတွက်ကျပ်တန်းပေါင်း2သိန်း၊လက်ဖက်ဆိုင်နဲ့လမ်းဘေးဆိုင်လေးတွေအတွက်ကျပ်တန်းပေါင်း1သိန်းပါဝင်တယ်လို့ဦးတောင်ထွန်းကပြောပါတယ
်။ ADB အာရှဖွံ့ဖြိုးရေးဘဏ်ကတော့မြန်မာပြည်ရဲ့ GDP အသေးအထုတ်လုပ်မှုဟာဒီနှစ်ထဲမှာ2ရာခိုင်နှုန်းနီးပါးသာတိုးတက်လာွယ်ရှိပြီးရှင်းသင့်2021မှာ6ရာခိုင်နှုန်းတိုးွားလိမ့်မယ်လို့ကမ်းမန်းထားပါတယ်2020မှာမြန်မာဗီယက်နမ်နဲ့ဘရူနိုင်းမှာသာအတတင်ထုတ်လုပ်မှုအနည်းငယ်တိုးမယ်လို့ DBV ကကမ်းမန်းပါတယ်ကျန်းအာရှနိုင်ငံတွေရဲ့အတတင်ထုတ်လုပ်မှုမှာအနှုတ်လက္ခဏာပြနေပါတယ်စည်းစားအခြေအနေသိုးွားလာလို့အတုံးမယူဖို့ငွေကြေးဝန်ဆောင်မှုလုပ်ငန်းတွေကိုတိုင်းနယ်ပြည်နယ်အစိုးရတွေကညွှန်ကြားထားတယ်လို့ကိုစော်ထက်ရဲ့အော်တိုဘာလ2ရက်နေ့တုန်း VOE သတင်းလောမှာပေါ်ပြပါတယ်။နိုင်ငံခြားရောက်မြန်မာအလုသမားတွေလည်းအခက်အခဲတွေ့နေပါတယ်။ထိုင်းနိုင်ငံမှာမြန်မာအလုသမား2တန်းနဲ့3တန်းအကြာအထိရှိနိုင်ပြီးစင်ကာပူနဲ့မလေးရှားမှာ5သိန်းလောက်ရှိမယ်လို့ကမ္ဘာဘဏ်ကခန့်မှန်းပါတယ်။ဒီလိုအလုသမားတွေပြန်ပို့တဲ့ငွေကိုမီကိုနေရတဲ့အိမ်တော်စုက8ရာခိုင်နှုန်းလောက်ရှိပါတယ်။အင်းကြီးနိုင်ငံဒီမှာစီးပွားရေးကျဆင်းတာကြောင့်ဝေးပြန်မဖို့နိုင်သူတွေနဲ့ပြီးတော့ပြန်သူတွေလည်းများပြားနေပါတယ်။ဒါကြောင့်စီးရင်သားတွေရဲ့အခြေအနေဟာပိုပြီးဆိုးဝါးလာပွဲရှိတယ်လို့ကမ္ဘာပံကခံမှန်းတာပါတယ်ခင်ဗျာ
။ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့မဲပေးချိန်အတွက်ကိုဗစ်သတိပြုပြင်ဆင်ကာကွယ်ရေးပြောပြထားပါတယ်။မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုတိတိတသာမကြသေးချိန်မှာနိုင်ငံတော်ရှည်ရည်အတွက်မဲပေးရမှာမို့ကူးစက်မှုလျှော့ချနိုင်အောင်ဘာတွေကြိုတင်ပြင်ဆင်သတိထားမဲပေးတင်ပါလဲ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနကလမ်းညွှန်ထားတာအပြင်ဘလူးကြုံလာနိုင်တဲ့အခြေအနေတွေအတွက်ဘာတွေပြင်ဆင်ဘလူးသတိနဲ့ကာကွယ်မဲပေးတင်ပါလဲ။ဒီအကြောင်းရန်ကုန်စည်ယုံကြီးရေးပေါ်ဌာနရဲ့ပမောခဌာနမှူးဒေါက်တာမမိုးကိုကျွန်တော်ဝင်းမင်းကမေးထားပါလဲ။ဟုတ်ကဲ့ရေဘော်ထုတ်ဆရာဝန်ကြီးဗမောက္ခဒေါက်တာမမောဦးခင်ဗျာရွေးကောက်ပွဲကလည်းနီးလာပြီဒီယောဂကလည်းဖြစ်နှုံးကအရန်မကြသေးတော့ဒီအထူးသဖြင့်တော့ကူးစက်မှုများတဲ့ဒေတာတွေမှာပေါ့နော်လူနေထူးတဲ့ဒေတာတွေမှာရောဒီကူးစက်မှုကိုလျှော့ချနိုင်ဖို့အတွက်ကျန်းမာရေးအကစားဝန်ကြီးဌာနကတော့လမ်းညွှန်ချက်တွေစီကံနေထုတ်ထားတော့ရှိတာပေါ့ဒါပေမဲ့အများပြည်သူသိသိချာချာမသိမှရဲ့နောက်သိပြီးရင်လည်းလက်တွေမှာအခက်အခဲရှိနေတာလွဲချော်နေတာတွေအဲ့ဒါတွေကိုကျွန်တော်အဓိကဆွေးနွေးပါပါဆရာကြီ
းဒီ2020ခုနှစ်ရွေးကောက်ပွဲရှိလုပ်တဲ့အချိန်နဲ့ကိုဗစ်အချိန်နဲ့လာပြီးတော့တိုက်ဆိုင်နေတဲ့ကိစ္စတွေစိန်ခေါ်မှုတစ်ခုလို့ပြောလို့ရပါဒီဘက်ကကိုဗစ်ကလည်းပဲအများကြီးတဟုန်တို့မတိုးလာပေမဲ့အငြင်းတန်းထောင်ကျော်နေတိုင်းထွက်နေတဲ့ကာလမှာရှိနေတဲ့အချိန်မှာပဲကျွန်တော်တို့ကျန်းမာရေးဆိုင်ဘက်ကနေပြီးတော့ယောဂပိုကူးစက်မှုမရှိသေးသေးကပို့ပြီးတော့အရေးကြီးတယ်နိုင်ငံတော်ဘက်ကကြည့်ရင်လည်းပဲရှေ့ရေးအတွက်ဒီဘက်ဘက်ကမဖြစ်မနေလိုအပ်တဲ့အခြေအနေရှိတယ်အဲ့ဒီအချိန်မှာပြည်သူလူထုအနေနဲ့ကိုဗစ်ကူးစက်မှုအန္တရာယ်အလွန်ကြီးတယ်ဆိုတဲ့အကြောင်းနဲ့အဲ့ဒီအနေနဲ့ပတ်သက်တဲ့လိုက်နာရမယ့်စည်းကမ်းချက်တွေမဲယုံနေရဲ့ပြင်ဆင်ထားမှုတွေအကုန်လုံးအတွက်တော့ကြီးညာထားတာပဲသို့တော်လည်းပဲရွေးကောက်ပွဲ လုတ်တဲ့အချိန်တည်းစာရင်တော့ရွေးကောက်ပွဲလုတ်လိုက်တဲ့အချိန်မှာကိုဗစ်ကူးစက်မှုအနည်းနဲ့အများဆုံးဒီလိုတိုးလာမှာကျွန်တော်တို့ကြောက်တဲ့အတွက်ပြည်သူလူထုကိုလည်းပဲဒီချမှတ်ထားတဲ့စီမင်းစည်းကမ်းတွေအပြင်ဖြစ်လာနိုင်ခြေတွေအများကြီးရှိတယ်။ရောဂါကာကွယ်ရေးကိုလုံးဝသတိမလွတ်ဖို့ကြိုးစားနေပါတယ
်။ဟုတ်ကဲ့ဆရာကြီးဒီအနေအကင်းငယ်မဲ့ပေးနေမျိုးဘာတွေပြင်ဆင်ထားတယ်လဲ
။မဲယုံရဲ့အနေအထားကိုမဲသွားမပေးခင်လိလာတဲ့ဒီထဲမှာဘလို့ရှိတယ်တန်းစီရမယ့်နေရာ registration ပေါ်မှာကုန်တင်လုပ်ရမယ့်နေရာမဲပေးရမယ့်နေရာဘယ်နေရာဆိုတာမျိုးတွေကြိုတင်သိထားဖို့လိုတဲ့အပြင်ဒီဒီမှာမကြကနာဆိုလို့မဲဘလို့ပေးရမယ်တင်ကြားပြတ်တာပေးနေတဲ့နီးလန်းနေမဲစီရင်ဆိုင်ရွက်ကိုယူပြီးတော့ဘလို့ရွေးရမယ်ဘလို့တစိတုံးထိုးရမယ်ဒါတွေကိုကြိုတင်ပြီးတော့ပြင်ဆင်ထားရမယ်အိမ်မှာကလေးကနောက်ကိုနဲ့အတူတူယူသွားရမယ်အနည်းဆုံးချင်းတော့ကိုယ့်ရဲ့မှတ်ပုံတင်မပုံတင်ဆိုလေကိုမပုံတင်ကိုတယောက်ချင်းပဲခြင်ပြင်းနေမိသားစုနဲ့တော့တယောက်တည်းအကုန်လုံးခြင်ထားပြီးတော့ဟိုဝေဒီဝေတစ်ခါပြန်စုတင်တာမျိုးတွေမလုပ်သေးဘ
ူးဟုတ်ကဲ့အိမ်ကနေထွက်တာနဲ့ဘာလို့စပြင်းသွားလို့လဲ
ကိုဗစ်ကာကွယ်ရေးနည်းလမ်းတွေအပြည့်အဝရှိရလားကျင့်သုံးတတ်ရလားကြိုတင်ပြီးကိုအိမ်ကလူတွေအကုန်လုံးကြိုတင်ပြင်ဆင်ထားဖို့လိုတယ်ကိုအတွက်အနည်းဆုံးအစ်နှာခေါင်းသီး mask ရယ်လက်အိတ်ရယ် face shield ကိုတဲ့မျက်နှာကာတဲ့ plastic ကိုပိုင်ဘော့ဘင်ကိုယ်ပိုင်းတ िश्यू ကိုလုံးရှိသလားမရှိသလားကိုယ့်အိမ်သားတွေအတွက်အိမ်သား၅ယောက်ရှိရင်၅ဆုံးရှိရလားအရင်ကြိုတင်စစ်ဆေးထားတဲ့နဲ့ဘုံပဲနဲ့တယောက်တစ်လက်စီသွားပေးပြီးဒီပစ္စည်းတွေအကုန်လုံးကတယောက်တစ်လက်စီသုံးလို့မရဘူးဆိုတာလည်းသိကြလိုက်နာဖို့လိုတယ်နောက်တခြားနေ့တွေမှာပြင်ထွက်ရင်သုံးတာထက်မဲယုံမဲသွားပေးတဲ့အချိန်မှာကိုယ့်ကိုယ်ကိုကာဝယ်ဖို့ကပိုလိုတယ်မဲယုံရောက်တဲ့အခါမှာငကိုလိုမျိုးတယောက်ချင်းပြန်မှာမဟုတ်တဲ့အတွက်လူစုလူဝေးတွေလည်းရှိကောင်းရှိနိုင်တယ်ရေဆွေးရှင်းသွားလို့တဲ့အခါမှာတယောက်တစ်ယောက်နဲ့ထိတွေ့မှုတွေလည်းရှိကောင်းဒါတွေကိုကြိုတင်စဉ်းစားထားပြီးတော့ဒါလေးကျိုးရည်စုဆောင်ပြင်ဆင်ပေးခြင်းပါတယ်
ဟုတ်ကဲ့ဆရာကြီးနောက်တစ်ခုကတော့ဒီမဲယုံစအရာထွက်ပြီးဆိုလို့ရှိရင်ရော
မဲယုံတွေကစသတိကျဆောင်ရွက်ထားတော့လည်းပဲမလိုက်နာနိုင်ရင်ဒီဆောင်ရွက်ထားမှုတွေကပြတ်သွားနိုင်တယ်မဲယုံတွေမှာတန်းစီတဲ့အခါမှာအနည်းဆုံး6ပေကွာတဲ့နည်းနဲ့တန်းစီဖို့လိုတယ်မဲယုံဂျဲဝန်နဲ့နေတခြားကြီးကြပ်ရေးမှုတွေသူတို့ညွန်ပြတဲ့အချိန်ကျွန်တော်တို့ကလိုက်နာတဲ့တန်းစီတဲ့အခါမှာလူအုပ်စုလိုက်မဖြစ်ဘူးတယောက်နဲ့တယောက်နဲ့မတိုင်မီမှုစလိတ်တောက်တာတို့ခွန်းစားတာတို့မတ်ကိုချုပ်ပြီးတော့တယောက်နဲ့တယောက်နဲ့စကားပြောတာတို့တယောက်နဲ့တယောက်တိုးသွားပြီးတော့ဘယ်ဘလို့ပေးရမလဲမသိလို့တိုးတိုးကပ်နေတာတို့ဒါမျိုးတွေမလုပ်သေးဘူ
းဟုတ်ကဲ့ဆရာကြီးနောက်ထပ်ရော
ကလီနေတွေခေါ်သွားတာတို့တကြီးရဲ့ဦးတွေဆိုသူတို့တယောက်တည်း6ပေကွာမှမနေနိုင်လို့အတူတကွမိသားစုနေရတယ်ဒါမျိုးတွေလည်းကြုံကောင်းကြုံနေတယ်ဒါမျိုးအခုညီပေးရတာတို့တွဲရတာတို့အဲ့ဒါကတော့မဲယုံဝန်ထမ်းတွေကိုကြောင်းကြဖို့လိုတယ်မဲယုံဝန်ထမ်းတွေကဖေးမှပြီးတော့ခေါ်သွားဖို့လိုတယ်နောက်တစ်ခါကျတော့ဒီလိုနေရင်းနဲ့မတ်ကချိုးပြတ်သွားမယ်။နောက်ကာကွယ်ရေးပစ္စည်းလက်ဤဒီမတ်စီတတ်ထားပြီမယ်။ကိုယ့်ရဲ့လက်ကမတ်ကိုခဏခဏကင်နာချွတ်တာတတ်တာမျက်နှာကိုထိတာဒါမျိုးတွေမလုပ်သင့်ဘူး။လက်ဤဝတ်ထားပြီးအချိန်ခဏလေးပဲယူရမှာဖြစ်တယ်။မဲယုံမှာတန်းစီတဲ့အချိန်မကြဘူးလို့တစ်ချိန်လုံးစနစ်တကျနဲ့တယောက်ပြီးတယောက်တယောက်ပြီးတယောက်ရစ်ချင်တာမှအချိန်ငယ်ငယ်ကျုံမယ်။တန်းစီနေတဲ့အချိန်မှာအရှိမတခုခုအခက်အခဲကြောင့်မတ်ကုတ်တွေနဲ့အခက်အခဲကူကူဖြစ်လို့ဟိုတနေ့အချိန်လို့ဒီဖြားနေလို့ဖြစ်ဖြစ်အသေးစိတ်တွေကျွန်တော်တို့ကြည့်ဖို့လိုတယ်အေးရမထွက်ခင်ကလေးကလည်းကိုကဖြားနေသလားကိုဗစ်ဖြစ်အနံ့ပြောက်နေသလားကိုကကိုအကြောင်းကြားရမယ်အနံ့ပြောက်နေတဲ့ယောဂလက္ခဏာဖြားတယ်ခံစားနေရတာနဲ့မဲပေးချင်လို့တွားပြီးတက်စီအဲ့ဒီလူတွေရောက်ရင်ကျနဲ့မဲလာပေးတဲ့လူတွေအတွက်တကယ်တော့အန္တရာယ်ရှိတယ်လေကြာအဲ့ဒီလူမျိုးတွေအတွက်ကျတော့မသိနိုင်ဘူးလေအနံ့ပြောက်နေတဲ့လူလည်းဖြစ်ကောင်းဖြစ်နေနိုင်တာပဲမဲလာပေးတဲ့အခါမှာအဲ့ဒီမျိုးတွေအတွက်လည်းကြိုတင်ပြီးတော့ဆွေးနွေးရဖို့တော့ဒုမယ်ဘယ်လိုလုပ်မလဲဆိုတဲ့ဟာမျိုး
ဟုတ်ကဲ့နောက်တစ်ခုကအခုမဲယုံတဲ့စဝင်ပြီးသွား
အပေါင်းအသားနေပြီးတော့ကုကူချင်းတိုင်းနာနဲ့လက်သေးရည်လေးဖြန်းပေးတဲ့ဟာနဲ့အဲ့ဒီအစီအစဉ်ရှိမဲယုံနေရောက်တဲ့အခါမှာမပုံတင်နဲ့ကိုယ့်ရဲ့စည်ရင်းကိုပြီးမယ်မဲဆန္ဒပြုသူဟုတ်မဟုတ်မပုံတင်ဖြစ်တဲ့အခါမှာလည်းဗျာပလတ်စတစ်တွေကိုထည့်ပြီးပြရတာတို့ PAD plastic 8တွေတုံးဆွဲခဲ့တဲ့ပစ္စည်းတွေပါတယ်ဒါတွေကိုစနစ်တကျစွန့်ပစ်တဲ့ကိစ္စတွေလည်းစီစဉ်ထားတယ်ဒါပေမဲ့ပြည်သူလူထုကလိုက်နာပေးဖို့ဟိုတွေ့တဲ့နေရာချခဲ့တာတို့မယုံဒီလိုပြန်ကျဲနေတာတို့မဖြစ်စေချင်ဘူးဒါအနေကြီးတယ်ကိုယ်ကိုယ်တိုင်တုံးဖို့အတွက် tissue တွေပါရင်စနစ်တကျနဲ့ပြန်စွန့်ပစ်တဲ့ဟာမျိုးမိုက်ဖုန်းတော်တော်များများတွေလည်းပြင်ထားတယ်ဒါပေမဲ့ပြည်သူလူထုဒါတွေကိုအသုံးပြုဖို့လိုတယ်ကိုယ်မဲပေးမဲ့ပစ္စည်းကြည့်တဲ့ဘောပင်တို့အထဲထဲမှာရှိမဲ့ဒစိတုံးတို့သပွဲတို့စနစ်တကျနဲ့အ ਨੇ ဆုံးထိတွေ့မှုလေးနဲ့ပဲမဲဟုထည့်ခဲ့ဖို့ပြတာပေါ့နော်မဲယုံတွေကဒီဝင်နေတဲ့ကောင်းမှုလူတွေအရန်ပိတ်လောင်ပြီးတော့ချင်းမြောင်းပြီးတော့နေမကောင်းဘူးအထဲထဲမှာတယောက်ချင်းစီပဲဝင်ပြီးတော့မဲပေးတဲ့အခြေအနေမျိုးမှာပြန်ထွက်လာတာနဲ့လက်သေးဖို့လက်ကန့်သေးရင်လည်းသေးဖို့ပြန်တုတ်ဖို့ကိုယ့်ရဲ့ဒီမှာတုံးလာတဲ့ကာကွယ်ရေးပစ္စည်းပစ္စည်းတွေကိုနောက်တစ်ချက်ထပ်စဉ်းစားမယ်ဆိုရင်တော့ကိုယ်ကိုင်ဒီကိုင်နဲ့အထဲထဲမှာမဲပေးပြီးပြန်ထွက်လာရင်အဲ့ဒီမှာကြည့်ဝတ်ပြီးတော့လက်အကြီးဝတ်ပြီးတော့လည်းကိုယ့်အိမ်ကိုပြန်သွားလို့မဖြစ်ဘူးစနစ်တကျချုပ်ပစ်ခဲ့ဖို့အတွက်လိုတယ်အိမ်ပြန်သွားမယ်ဆိုရင်ဒါအစ်တစ်ခုထပ်တက်သွားဖို့တော့တကယ်တော့လိုအပ်တယ် နော်လူနေနေလားလူမနေနေသလားဆိုတဲ့အခြေအနေအဲ့ဒါစနစ်တကျနဲ့ဒီလမ်းဒီအချိန်ဟိုလမ်းဟိုအချိန်ဒီလိုမျိုးတွေတတ်မှတ်ထားတယ်လို့ကျွန်တော်တို့ယူဆပါအများကြီးမဲပေးတဲ့လူတွေကတော့အားတဲ့အချိန်တွားကြတဲ့အတွက်ကြောင့်မဲဦးတာဝန်ခံကိုဖြစ်ဖြစ်ဒီလိုမျိုး information ကိုပေးမဲ့လူတယောက်ယောက်ဖြစ်ဖြစ်ဖုန်းနံပါတ်လေးပါလေးကြိုပြီးတော့သာကြေညာပေးထားရင်ဒီချိန်လာပေးလို့အဆင်ပြေပြီလားမပြေဘူးလားဒီလိုမျိုး contact line လုပ်ပြီးတဲ့အချိန်တည်းမှာထွက်သွားရင်တော့အဆင်ပြေမှာပါသို့မဟုတ်လည်းမဲဦးကိုတွားတဲ့အချိန်မှာလူတွေပြစ်ကျက်သိမ့်နေပေမဲ့အဝေးကနေပဲမတွားသေးတာမျိုးစောင့်နေတာမျိုးတကယ်တော့ဒီ covid တွေကူးစက်နေတဲ့အချိန်နဲ့ကျွန်တော်တို့ရဲ့ရွေးကောက်ပွဲအချိန်နဲ့လာတိုက်နေတယ်ကျွန်မရဲ့ဘက်ကကြည့်ရင်တော့ဒီဥစ္စာမလုပ်သေးဘူးသို့တော်လည်းနိုင်ငံတော်ဘက်ကကြည့်ရင်လည်းလုပ်သင့်တယ်ဒီတစ်ခုတည်းမှာပဲဂျူးကံမှာဖြစ်တဲ့အတွက်ကြောင့်ဒီတရက်ကိုတော့ sacrifice လုပ်ပြီးတော့ပဲနိုင်ငံတော်အတွက်ကျွန်မရဲ့ဘက်ကနေပြီးတော့ခွင့်ပြုခဲ့ရတဲ့အခြေအနေလို့ကျွန်တော်နားလည်ပါတယ်ကျေးဇူးလေးတင်ပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တိုင်းရင်တင်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်တင်းလွာမှာနားဆင်ရမှာတွေကတော့နနက်ကင်အဖွဲ့ချူရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းသားဒေသတွေမှာမဲပေးခွင့်ဆုံးရှုံးစေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်အတွင်းဖြစ်ခတ်မှုကြောင့်ဒေသခံတွေထိခိုက်မှုတွေရှိနေတယ်ဆိုတာနဲ့တိုင်းသားပါတီတွေရေကောက်ပွဲအလုံးညှို့ပေါင်းအစိုးရဖွဲ့နိုင်ဖို့လိုလားမှုရှိနေတဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါလက်နက်ကင်တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းနာပြည်သူလူထုမဲပေးခွင့်ဆုံးရှုံးစေတယ်ဆိုပြီးနိုဝင်ဘာလ၂ရက်နေ့မှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ကြေညာခဲ့ပါတယ်အဲ့ဒီထုတ်ပြန်ချက်ဟာရှင်းလင်းမှုမရှိဘဲတစ်ဖက်သက်ဆွဆွဲချက်ဖြစ်ပေါ်နေပြီးနိုင်ငံရေးအရတိုက်ခိုက်တာဖြစ်စေတယ်လို့လူထုအမြန်လွဲမအောင်လုပ်နေတဲ့ပုံစံဖြစ်တယ်လို့ KNU ကရင်မျိုးသားအစည်းအရုံးတွဲဖက်အတွင်းရေးမှူးတစ်ဘဒိုစောလာထွန်းကပြောပါတယ်တိုင်းနာအဖွဲ့တချို့ရဲ့အင်အားတိစောက်မှုကြောင့်ပြည်သူလူထုမဲပေးခွင့်ဆုံးရှုံးကြောင်းတတ်မတော်ထုတ်ပြန်ချက်မှာဖော်ပြတာဟာမိသည့်တိုင်းနာအဖွဲ့စည်းဖြစ်ကြောင်းကိုရှင်းရှင်းလင်းလင်းဖော်ပြသင့်တယ်လို့လည်းနိုင်ငံရေးလှစ်လာသုံးတတ်သူဦးမောင်မောင်စိုးကပြောပါရယ်ဒါအပြင်အကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲမကျင်းပနိုင်တဲ့ဒေသမှာကြက်ဖြတ်ရွေးကောက်ပွဲကျင်းပဖို့တတ်မတော်ဘက်ကမျှော်လင့်နေပြီးကြက်ဖြတ်ရွေးကောက်ပွဲလှုပ်ဆောင်နိုင်ဖို့အတွက်ကိုတိုင်းနာလက်နက်ကင်တွေအနေနဲ့မိမိနဲ့မသက်ဆိုင်တဲ့နေရာမှာရောက်နေရင်အမြန်ဆုံးထွက်ခွာဖို့လိုအပ်ကြောင်းလည်းတတ်မတော်ထုတ်ပြန်ချက်မှာပေါ်ပြထားပါတယ်
ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်စိုင်းချောင်းအုပ်စုစိုင်းချောင်းကျေးရွာကမြို့မီလူနိုဝင်ဘာလ3ရက်နေ့ကတနပ်ပြစ်ခံရတဲ့အတွက်ကြောက်ဖြူစေယုံမှာအရေးပေါ်စေကူသမှုခံယူနေရသလိုနေအိမ်နဲ့ဆောင်နဲ့ဈေးဆိုင်နဲ့ဆိုင်လည်းမိရှုခံခဲ့ရပါတယ်တနပ်နဲ့ပြစ်ခတ်ခံရတဲ့သူကတော့ဒေါ်နုခင်မေဖြစ်ပြီးကျေးရွာနီးမှာတိုက်ပွဲဆုံလျာဖြစ်ပွားတာမရှိဘဲအခုလိုပြစ်ခတ်ခံရတာဖြစ်တယ်လို့ကြောက်ဖြူမြို့ခံတွေကပြောပါတယ်ဒါအပြင်စိုင်းချောင်းကျေးရွာကဦးစိတ်နုအောင်နေအိမ်နဲ့ဥမော်မြစ်ပိုင်ဈေးဆိုင်မှာလည်းမိရှုခံရပြီးကျေးရွာသား60ခန့်ကိုလည်းဘုံကြီးကျောင်းမှာအစိုးရစစ်တပ်ကခေါ်ယူစစ်ဆေးနေတဲ့အတွက်ကျော်သားတို့လည်းကြောင်းရွတ်ထွက်ပြေးနေရတယ်လို့ဒေသခံတွေကပြောပါတယ်
သတင်းကျွမ်းလပြည့်နေ့မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့တိုက်ထီယိုဘုရားပွဲတော်ကိုကိုဗစ် -19 ရောဂါကြောင့်အခုနှစ်ပွဲတော်မကျင်းပနိုင်ခဲ့လို့တရခန်တွေရဲ့စားဝတ်နေရင်းနဲ့စီးပွားလုပ်ငန်းတွေအခက်အခဲကြုံတွေ့လာနေရပါတယ်။ပြည်တွင်းပြည်ပဘုရားဖူးဧည့်သည်များအပေါ်မီခိုးကဒေသခံတို့ရဲ့စီးပွားလုပ်ငန်းတွေလည်းပတ်နေခဲ့တာဖြစ်ပြီးကိုဗစ် -19 ရောဂါစတင်ပြန့်နှံ့လာတဲ့ပြီးခဲ့တဲ့မတ်လကတည်းကလုပ်ငန်းတွေအလုံးရပ်ဆိုင်းထားရတာဖြစ်ပါတယ်။တိုက်ထီယိုဘုရားကင်မွန်ချောင်းကျေးရွာမှာအိမ်ထောင်စု 1,900 ကျော်ရှိပြီးဈေးဆိုင်ခန်း200ကျော်တောင်တက်မော်တော်ယာဉ်165စီးခေါင်းရွက်စီးတဲ့600ခန့်ရှိနေပြီးသူတို့အတွက်စားဝတ်နေရေးအခက်အခဲတွေ့နေရတယ်လို့ရွာအုပ်ချုပ်ရေးမှူးကပြောပါတယ်စိတ်တီယိုဖျားပွဲတော်ကာလမှာအနေနဲ့အရရကနှစ်စဉ်ဖျားဖူးသုံးတန်းခန့်လာရောက်ဖူးမြော်လေးရှိတယ်လို့စိတ်တီယိုစီတီတော်ဂောဘကအဖွဲ့ထံကသိရပါတယ်
တမ်ဘရောနဲ့ရခိုင်လက်နက်ကန်အဖွဲ့တို့ကြားဖြစ်ပွားနေတဲ့စိုက်ပွဲတွေနဲ့စီရေးပဋိပက္ခတွေကြောင့်တလဆွင်းစစ်ချောင်းတပေါင်းနီးပါးတိုးလာတယ်လို့ရခိုင်တိုင်းသားမျိုးနွယ်များစီယုံ RC တာဝန်ရှိသူတွေကပြောပါတယ်။ REC ရဲ့အော်တိုဘာလတရက်နေ့ကထုတ်ပြန်တဲ့စီးရင်ရစစ်ဆောင်စခန်းရောက်စစ်ဘေးဒုက္ခတွေဥယျာဉ်2,600ကျော်ရှိနေရကနေနိုဝင်ဘာလ၂ရက်နေ့မှာထုတ်ပြန်တဲ့ REC ရဲ့စီးရင်ရ2,300-4,000ကျော်ရှိနေပြီဖြစ်ပါတယ်စစ်ဘေးရှောင်ရေစက်ထပ်မံတိုးလာခြင်းအကြောင်းရင်းကတော့မြေကြောင်းတစ်ချောင်းမှာသွာလာနေတဲ့တမရရေရင်ကနေပြစ်ကတ်မှုတွေရတိတ်တောင်မြို့နယ်တွင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေနဲ့တမရဝေဟင်ဆိုးစစ်တွေရောက်လို့ RDC တွင်းမှုဥစစော်သုံးကပြောပါတယ်အခုထပ်တိုးလာတဲ့စစ်ရှောင်အများစုကတော့ရတိတ်တောင်မင်းပြားနဲ့ဗူဒီတောင်မြို့နယ်ကဒေသခံတွေဖြစ်ကြပါတယ်
ရှမ်းပြည်ရှိပိုင်းမိုင်းဆက်မြို့နယ်ထဲကဝထင်းချုံနယ်မြေအတွင်းရှိကျေးရွာအုပ်စု၄ခုရွာပေါင်း21ရွာမှာနိုင်ငံရေးပါတီတွေဝင်ရောက်မဲဆဲခွင့်မပေးတဲ့အတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ခြင်းမရှိဆိုပြီးမိုင်းဆက်မြို့နယ်မှာရှင်ပြိုင်ကြမဲ့နိုင်ငံရေးပါတီကြီး၄ခုကလက်မှတ်ရေးထိုးပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ထံကိုစာတစောင်ပေးပို့လိုက်ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်လာဟုအမျိုးသားဖွံ့ဖြိုးတိုးတက်ပါတီရှမ်းတိုင်းဒေသများဒီမိုကရေစီအဖွဲ့ချုပ်စတဲ့ပါတီတို့ကနေလက်မှတ်ရေးထိုးပြီးနိုဝင်ဘာလ၄ရက်နေ့မှာတောင်းဆိုလိုက်တာပါနိုင်ငံရေးပါတီတွေဝင်ရောက်စည်းရုံးလို့မရတာကတော့ဝလူဦးရေတွေနေထိုင်မှုအများဆုံးဖြစ်တဲ့မင်္ဂလန်အုပ်စုမင်းရွန်းအုပ်စုလွယ်လန်းအုပ်စုနဲ့စိုက်ခေါင်အုပ်စုတို့ဖြစ်ကြောင်းသိရပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါနိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ်အထွေထွေရွေးကောက်ပွဲမှာတိုင်းနာပါတီတွေကလည်းအနိုင်ရဖို့အားစိုက်လာတာတွေကိုတွေ့ရပါတယ်တိုင်းနာပါတီတွေအနေနဲ့ရွေးကောက်ပွဲအလွန်ညွန်ပေါင်းအစိုးရဖွဲ့စည်းနိုင်ဖို့လိုလားမှုတွေရှိနေပါတယ်ဒီအကြောင်းကိုတော့မိကလျာမုံကစူးစီးတင်ဆက်ထားပါတယ
်2020ရွေးကောက်ပွဲမှာတိုင်းနာပါတီတွေစုပြီးလှုပ်ရှားလာတဲ့အတွက် NLD ပါတီအနေနဲ့ပြီးခဲ့တဲ့2015ရွေးကောက်ပွဲလိုအနိုင်ရဖို့မလွယ်ဘူးလို့မြမနိုင်ငံရေးလေးလာသုံးတတ်သူဦးမောင်အောင်စိုးကအခုလိုပဲပြောပါတယ်
ကျန်တဲ့ရခိုင်ကတော့ရင်းအကောင်ပြီးသားဖြစ်တာ哦အကောင်ပြီးသားဖြစ်တဲ့ပြင်ကျန်တဲ့ပြည်နယ်ငါပြည်နယ်မှာလည်းပဲတိုင်းရင်းသားပါတီရှင်စုပြီးလှုပ်ရှားတာတွေ့တဲ့အတွက်ကြောင့်မလို့ပြင်ရတဲ့ကတော့ရော့ကြသွားမှာတရားတော်ရှိပါတယ်သူကလုံးဝမရဘူးတော့မဟုတ်ဘူးပေါ့ဗျာတားနိုင်တဲ့နေရာရှိပါသေးတယ်သို့တော်လည်းပဲ2015လောက်ကတော့ကြာဖို့မလဲတော့ဘူးလို့ထင်ပါတယ
်အလားတူတိုင်းရင်းသားဒေသနီးသူတိုင်းဒေသကြီးတွေမှာလည်းပြည်ခိုင်ဖြိုးလို့ပါတီတွေနဲ့အခြားပါတီတွေလည်းဝင်ပြိုင်နေတာဖြစ်တဲ့အတွက်NLD အနေနဲ့တရားရဂိုင်းနှုံးနိုင်ရဖို့ဆိုတာမဖြစ်နိုင်ဘူးလို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဒုဥက္ကဋ္ဌဆိုင်းညွန့်လွင်ကအခုလိုပဲပြောပါတယ်
ဟိုတိုင်းဒေသကြီးမှာလည်းဟိုရွေးကြည့်ပြန်လဲနိုင်ဦးမှာလဲနောက်တခြားပါတီတွေလည်းရှိသေးတာပေါ့သူတခုလည်းပြိုင်တာမှမဟုတ်ဘူးတိုင်းဒေသကြီးမှာတရားရဂိုင်းနှုံးနိုင်ဖို့ဆိုတာမဖြစ်နိုင်ပါဘူး NLD ကတော့ဘယ်ဘောမလို့လို့ပြောရတာပဲဆရာအစိုးရမဖွဲ့နိုင်သူအတိုက်ခံလို့လုပ်မှာပေါ့အဲ့ဒီဘောလို့လည်းပြောလို့ရပါလား
2010နဲ့2015ရွေးကောက်ပွဲမှာ SNDP နဲ့ NLD ပါတီကြီးတို့အစိုးရဖွဲ့နိုင်ခဲ့ပေမဲ့လည်း2008အခြေခံဥပဒေပြင်ဆင်ရေးနဲ့ငြိမ်းချမ်းရေးတို့ကိုမတည်ဆောက်နိုင်ခဲ့တဲ့အတွက်အခု2020အလွန်မြန်မာနိုင်ငံရေးမှာတိုင်းရင်းသားတွေပါဝင်တဲ့ညွတ်ပေါင်းအစိုးရဖွဲ့စည်းဖို့ကြိုးစားနေတယ်လို့လည်းမွန်ညင်ညွတ်ရေးပါတီတွဲဖက်အတွင်းရေးမှူးတဲ့နိုင်လျင်သမကပြောပါတယ
်အသက်ရှင်ချင်တဲ့ဥပဒေပြင်ဆင်ဖို့ရဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်က2020အလွန်အစိုးရဖွဲ့တဲ့မှာတိုင်းဒေသပါဝင်တဲ့မြန်မာစိုးရတရားဖြစ်လာမှတည်းရင်းချင်းလမ်းကြောင်းကိုပူပြီးအစီအစဉ်ချုံးမှုလာပဲအချောက်ရှိချီကဥပဒေပြင်ဆင်ရေးရတဲ့အားကောင်းလာတဲ့အတွက်ကြောင့်တိုင်းဒေသအလုံးပါဝင်တဲ့မြန်မာစိုးရတရားဆိုတာကမြန်မာနိုင်ငံအတွက်နိုင်ငံရေးလိုအပ်ချက်တွေဖြစ်တဲ့အတွက်ဒါကိုကျွန်တော်တို့အားစိုက်ပြီးတော့ကြိုးစားနေတာပါ
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကရခိုင်ပြည်နယ်9မြို့နယ်နဲ့ရှမ်းပြည်နယ်6မြို့နယ်တို့မှာရွေးကောက်ပွဲကျင်းပခွင့်မပြုတဲ့အတွက်ပါတီတစ်ခုခုကအမှတ်နေရာ322နေရာအပြတ်အသတ်ရရှိခဲ့မယ်ဆိုရင်လွတ်လွတ်ကျွတ်ကျွတ်အစိုးရဖွဲ့နိုင်မှာဖြစ်ပြီးတကယ်လို့အရေးအတွက်မပြည့်ရင်တော့ပါတီတွေပေါင်းစပ်ပြီးညွတ်ပေါင်းအစိုးရဖွဲ့စည်းရမယ့်အနေအထားဖြစ်ပါတယ်ရှင်
ဆက်ပြီးတော့လက်ရှိပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ဟာအာဏာရပါတီ NLD အစိုးရကဖွဲ့စည်းပေးထားတဲ့ကော်မရှင်ဖြစ်တဲ့အတွက်ကော်မရှင်ရဲ့လှုပ်ဆောင်မှုတွေဟာဗန်လိုက်တဲ့ပုံစံမျိုးတက်ရောက်နေတဲ့အပေါ်တိုင်းနာပါတီတချို့ကဝေဖန်မှုတွေရှိနေပါတယ်အမည်ရဲ့စူးစီးချက်ကိုနိုင်ကိုရင်ကတင်ဆက်ပေးထားပါတယ
်ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ဒုသနှင့်ဥက္ကွန်ကောင်အောင်ခန်းကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဟာလွတ်လပ်ပြီးဗန်မလိုက်တဲ့ပုံကူတွေပါဝင်ဖို့လိုအပ်တယ်လို့ပြောပါတယ်
အယူအဆကိုကကျွန်တော်ကဒီပါတီကိုမကြည့်ပဲနဲ့လူကိုအားလုံးလက်ခံနိုင်တဲ့ပုံကိုယ်ကြီးဖြစ်ဖို့လိုတယ်1990တုန်းကဆိုရင်ရုပ်ကပွဲမှာပါဝင်တဲ့လူတွေကတမတမရှိတဲ့ရှင်ယိုတီလူယိုတီပုံကိုယ်ကြီးပါတယ်အခုကလည်းဒီလိုမျိုးဖြစ်စေချင်ပါတယ်ဒါမှမဟုတ်ဆိုရင်ကျွန်တော်နိုင်ခင်ကျွန်တော်ပါတီထက်လူပဲဖြစ်နေဆိုဘာမှလွတ်လပ်ခွင့်ရှိမှာမဟုတ်ဘူးဒါကြောင့်လည်းလွတ်လပ်စွာရှိဘက်မလိုက်တဲ့ပုံကိုယ်ကြီးပါဝင်ဖို့လိုတယ်ရောအားလုံးလက်ခံနိုင်တဲ့ပုံကိုယ်ကြီးကိုစနစ်တကျရွေးချယ်ပြီးမှဒီလုတ်သွားရင်တော့ပူကောင်းမယ်ဆိုတဲ့ဟာကိုကျွန်တော်ပြောလို့တယ်
။တန်းပလောင်မြူရာပါတီဥက္ကဋ္ဌဦးညိစိန်ကလည်းရွေးကောက်ပွဲကော်မရှင် UEC ကိုဖွဲ့စည်းရမှာနိုင်ငံရေးပါတီအသီးသီးကလက်ခံတဘောတူတဲ့ပုံကိုယ်တွေကိုရွေးချယ်စိန်မြှောက်နိုင်မယ်ဆိုရင်ဘယ်ရွေးကောက်ပွဲမဆိုလွတ်လပ်ပြီးဆရာမျှသတဲ့အနေထားရောက်ရှိလာနိုင်မယ်လို့ပြောပါတယ
်။ UEC ကိုဖွဲ့စည်းတဲ့နေရာမှာပါတီကြီးတစ်ခုအနေနဲ့သူတို့စန္ဒအရပဲဖွဲ့စည်းထားတဲ့အနေထားမျိုးဖြစ်နေတယ်။သူတို့ဖြစ်စေချင်တာက UEC ကိုပါတီဆောင်ကနေပြီးတော့မှရွေးကောက်တင်မြှောက်တဲ့ပုံကိုယ်တွေဖြစ်စေချင်တယ်။အဲ့လိုဖြစ်မှပဲတရားမျှတမှုဆိုတာဖြစ်လာမယ်ရှိလာမယ်
။နိုင်ငံတကာမှာရွေးကောက်ပွဲကော်မရှင်ဟာအစိုးရကခန့်အပ်ထားတဲ့အဖွဲ့အစည်းမျိုးမဟုတ်ပဲတည်ထောင်လွတ်လပ်တဲ့ကော်မရှင်တွေနဲ့သီရှိနေပြီးမြန်မာနိုင်ငံမှာလည်းအဲ့ဒီလိုမျိုးဖြစ်ဖို့လိုအပ်တယ်လို့ရှမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ် SNLD တွဲဖက်ဆွေးနွေးသွေးမှုတက်ဆိုင်ကျော်ညို့ကပြောပါတယ်
ဒီမှာရွေးကောက်ပွဲကော်မရှင်ဆိုတာကဒါနိုင်ငံတကာမှာဆိုရင်တင်တန်လွတ်လပ်တဲ့ independent body ဖြစ်တဲ့အစိုးရနဲ့ပတ်ဆိုင်ကျွန်တော်တို့ဟာကအဲ့လိုပုံစံဖြစ်မနေဘူးပြမနေတော့ကသူတို့ကိုအစိုးရဖက်ရိုင်းနေပေါ့ဗျာပြောရမယ်ဆိုအစိုးရခန့်ထားတာကိုခန့်ထားတော့သူကအတုခန့်ထားတဲ့သူကသူကြည့်ရတာကိုသူ boss ကိုသူတထည့်ကကြည့်ရတဲ့တဘောပေါ့ဗျာအဲ့လိုဆိုတော့ကကျွန်တော်တို့နိုင်ငံကကြည့်လိုက်ရင်တက်လိုက်မှုကင်းကင်းနဲ့လုံလာရတာအဲ့မရှိဘူးအားနည်းတယ်အဲ့လိုပုံစံများဆိုတော့ကိုယ်ရဲ့ထူးရပေါ့ဗျာအစိုးရဖြစ်နေတဲ့ပါတီကိုအလေးတားပြင်းတဲ့ကိစ္စတွေအလုပ်လေးလုပ်တာရှိတယ်
တက်ရှိရွေးကောက်ပွဲကော်မရှင်ဟာသမ္မတဦးစင်းကျော်လက်ထက်ကရွေးချယ်ထားပြီးသမ္မတဦးဝင်းမြင့်လက်ထက်မှာထပ်မံတိုးချဲ့ထားပြီးမဲ့အစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ရဲ့အဘက်ဘက်ကပြည်စင်မှုတွေမှာလုံလောက်မှုမရှိအားနည်းချက်တွေရှိနေပြီးနောက်ဆက်သွယ်ရလဒ်တွေအတွက်အစိုးရအနေနဲ့တောင်းခံရမှာဖြစ်တယ်လို့သမ္မတော်ကသတိပေးထားပါတယ်အထူးသဖြင့်ကျူတင်မဲကောက်ယူမှုအပိုင်းနဲ့မဲဆွေဆွေးရေးပိုင်းမှာဗိုင်းလိုက်မှုရှိနေတယ်လို့ပြန်ဖက်ပါစီတွေကြားဆွဆွဲပြောဆိုမှုတွေရှိနေတာကြောင့် UEC ရဲ့ရွေးကောက်ပွဲတွင်လွတ်လပ်ပြီးဆရာမျှသားမှုဆိုတဲ့ပြောဆိုမှုအပေါ်မှာတိုင်းသားပါတီတွေကမေးခွန်းထုတ်လာခဲ့ကြပါတယ်
ခုဆက်ပြီးတရင်ချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။လက်နက်ကန်အဖွဲ့တချို့ရဲ့နောက်ဆက်ဖိအားပေးမှုကြောင့်တိုင်းနာပြည်သူလူထုမဲပေးခွင့်ဆုံးရှုံးစေတယ်လို့တမတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ကြေညာခဲ့ပါတယ်။ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ဆိုင်းချောင်းကျေးရွာအုပ်စုအတွင်ပြစ်ခတ်မှုကြောင့်အမျိုးသမီးတဦးဒဏ်ရာရရှိပြီးနေအိမ်နဲ့ဈေးဆိုင်တချို့မိရှုခံခဲ့ရပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ကျွန်တော်ဒီနေ့အတွက်အပတ်စဉ်ခန္ဓာတွေကတော့ဒီလောက်ပါပဲ။အခုတော့သတင်းချင်းချုပ်ကိုကျွန်တော်ရန်တိုင်းကခြေညာပေးသွားမှာဖြစ်ပါတယ်။မေဂန်သမားရွေးကောက်ပွဲမှာအကျိတ်နဲ့ဖြစ်နေတဲ့ Wisconsin ပြည်နယ်နဲ့ Michigan ပြည်နယ်တွေမှာဒုသမ္မတဟောင်း Joe Biden အနိုင်ရတယ်လို့ American သတင်းမီဒီယာတွေကဖော်ပြလိုက်ပါတယ်။ဒါကြောင့် Joe Biden ဟာသမ္မတရွေးကောက်ပွဲမှာအနိုင်ရဖို့အတွက်နည်းနည်းပဲလိုရတော့တယ်။အင်္ဂါနေ့ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအကျိတ်နဲ့ဖြစ်ပြီးနောက်ကျရင်ထပ်ရွေးခန့်ဖို့မသိမကြာဖြစ်နေချိန်မှာပဲ American သမ္မတ Donald Trump ကရွေးကောက်ပွဲရလဒ်တွေနဲ့ပတ်သက်ပြီးဥပဒေကြောင်းအရတရားဆွဲဆိုဖို့လှုံ့ဆော်လိုက်ပါတယ်။ရွေးကောက်ပွဲအနိုင်ရှုံးကိုဆုံးဖြတ်ပြီးမဲ့အကျိတ်နယ်ဖြစ်နေတဲ့ဂျော်ဂျီယာ၊မစ်ရှိဂန်နဲ့ပင်ဆယ်ဗေးနီးယားပြည်နယ်၃ခုမှာစားတိုက်ကနေပို့တဲ့မဲရီပေါ်ကင်တွဲဆောင်ရွက်တာတွေနဲ့ပတ်သက်ပြီးတရထွတ်မြေရွေးကောက်ပွဲအွန်လိုင်းအဖွဲ့တွေကတရားဆွဲဆိုဖို့လှုံ့ဆော်လိုက်တာဖြစ်ပြီးတော့ဝစ်စကွန်ဆင်ပြည်နယ်ကမဲရီကိုပြန်ရည်တွက်ဖို့ကိုလည်းတရထွတ်ဘက်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ။အမေရိကန်သမ္မတရွေးကောက်ပွဲမှာမဲဆန္ဒရှင်တွေပေးထားတဲ့မဲရီအားလုံးကိုအပြည့်အဝရည်တွက်ဖို့မျိုးရည်အတော်များများမှလူတွေကဆန္ဒပြတောင်းဆိုခဲ့ကြပါတယ်။တချိန်တည်းမှာပဲသမ္မတထရမ့်ကိုထောက်ခံတဲ့သူတချို့ကလည်းမစ်ရှိဂန်ပြည်နယ်နဲ့အဲရီဇိုနာပြည်နယ်တွေကမဲရီတွက်တဲ့နေရာအပြင်ဘက်တွေမှာစူရေးဆန္ဒပြခဲ့ကြပါတယ်။ကောင်းမာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးရွားဆုံးနိုင်ငံဖြစ်တဲ့အမေရိကန်နိုင်ငံမှာတော့မနေ့ဗုဒ္ဓဟူးနေ့တစ်ရက်ထဲမှာဗိုင်းရပ်စ်ကူးစက်ခံရသူ3,000+နဲ့စံချိန်တင်ခဲ့တယ်လို့ Atlantic Magazine ရဲ့ COVID ဆောင်ကြီးအစီအစဉ်အဖွဲ့ကဆိုလိုက်ပါတယ်။ဒါဟာတစ်ကမ္ဘာလုံးမှာနေ့စဉ်ကူးစက်မှု3,000+တာပထမဆုံးအကြိမ်လည်းဖြစ်ပါတယ်နော်။အဲ့တော့ဒီနေ့ညပိုင်းအတွက်စီစဉ်ကတော့ဒီလောက်ပါပဲ COVID-19 ရေပေါ်အခြေအနေရဗီဒီယိုမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်ပုံမှန်တင်ဆက်ပေးနေကြညနေ6:00ခွဲကနေ9:00စီစဉ်ကိုလက်တော်မှာယာယီအဆိုင်ထားမှာဖြစ်ပြီးတော့ ညဘက်9နိုင်ကနေ10နိုင်နဲ့မနက်6နိုင်ကနေ9နိုင်အစီအစဉ်တွေကိုပဲတင်ဆက်ပေးတော့မှာဖြစ်ပါတယ်။ UA စီစဉ်တွေကိုနားဆင်အားပေးကြည့်ရှုတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ဒေါ်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါလိမ့်မယ်။ကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.